Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်တို့တင်ပြပြမှာပါဂျေရုဆလင်ကိုဣသရေလနိုင်ငံမျိုးတော်ဖြစ်အတိမတ်ပြုကိုအမေရိကန်ကဆုံးဖြတ်တဲ့ပေါ်အာရဗ်အဖွဲ့ချုပ်ကပြစ်တင်ရှုတ်ချပါတယ်ရိုဟင်ညာဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့တာမှာစခန်းသစ်တွေနဲ့ထားမယ်ဆိုရင်လက်ခံမှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးအဖွဲ့တွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာတော်မီ6ခုဆက်ပြီးလောင်ကျွမ်းနေစေဖြစ်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမြန်မာနိုင်ငံရဲ့အစီအစဉ်တွေထဲမှာတော့အရင်ဆုံးကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာလောင်နေတဲ့တော်မီဟာ9ရက်ကျော်လာနေပြီဖြစ်လို့ခရိုင်9ခုမှာသမ္မတကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်
။ခရိုင်ဆိုလို့ရှိရင်တော်မီကအကြာကြီးတော့လောင်နေတယ်ဒါပေမဲ့အိမ်တွေမထိခိုက်ဘူးအခုဟာကျတော့အိမ်တွေတော်တော်များများလည်းမီးတဲ့ပါတယ်evacuate လုပ်ရတဲ့လူတွေ
ကယ်လီဖိုးနီးယားမှာနေထိုင်သူမြန်မာຫນွယ်ပွားတဦးနဲ့ဆက်သွယ်မိမြန်ထားတာကိုနားဆင်ရမှာပါအဲဒီနောက်ဥဟောင်းခင်ရဲ့မြန်မာအရေးတုံ့တက်ချက်အီဒီယန်3တွေတင်ပြနေတဲ့ဒေါ်လာလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့ဒုတိယပိုင်းစီစဉ်မှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့မနက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပါမယ်ရှင်
ဒီဇရနိုင်ငံဆိုင်ရာအမေရိကန်တန်ယုံကိုဂျေရုဆလင်မြို့တော်ကိုရွှေ့ဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာဟာတရားမဝင်တယ်လို့အာရဗ်လူထုရဲ့ခန်းစားချက်တွေကိုထိပါလိုက်တာလည်းဖြစ်တယ်လို့ဆိုပြီးစနေနေ့ကအီဂျစ်နိုင်ငံကာရိုမြို့တော်မှာလုပ်ခဲ့တဲ့အာရဗ်အဖွဲ့ချုပ်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ပေါ်ပါလက်စတိုင်းတွေကကန့်ကွက်ဆန္ဒပြနေကြတာလည်း၃ရက်ရှိသွားပါပြီ။အမေရိကန်တန်ယုံကိုတယ်လီဗီမြို့ကနေဂျေရုဆလင်ကိုရွှေ့ဖို့အမေရိကန်ကဆုံးဖြတ်တဲ့ပေါ်တုံ့ပြန်ရေးဆွေးနွေးဖို့ပါလက်စတိုင်းအာဏာပိုင်အဖွဲ့နဲ့ဂျော်ဒန်နိုင်ငံတို့ကပန်ကြားတဲ့အတွက်အခုအာရဗ်အဖွဲ့ချုပ်အစည်းအဝေးကိုခေါ်တာပါသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာဥပဒေကုလသမဂ္ဂလူမျိုးရေးကောင်စီကနှစ်ပေါင်းများစွာချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေနဲ့ဆန့်ကျင်နေတယ်လို့အာရဗ်အဖွဲ့ချုပ်အကြီးအကဲအာမက်အဘူဂိတ်ကနိုင်ငံသားရေးဝန်ကြီးတွေကိုပြောပါတယ်တခြားနိုင်ငံတွေအဲ့ဒီလိုလိုက်မလုပ်ကြဘူးနဲ့ပါလက်စတိုင်းနိုင်ငံကိုအတိမတ်ပြုကြဖို့လည်းသူကတောင်းဆိုပါတယ်အာရဗ်နဲ့အစ္စလာမ်နိုင်ငံတွေကအခေါဆောင်အများပြားကအမေရိကန်ရဲ့ဆုံးဖြတ်ချက်ပေါ်အပြင်းထန်ကန့်ကွက်ပြောဆိုကြပါတယ်အာရဗ်နဲ့အစ္စလာမ်ကမ္ဘာမှာကန့်ကွက်တာတွေဖြစ်လာအောင်သူလုပ်မယ်လို့တူရကီသမ္မတရေဂျစ်ထိုင်ယက်အာရိုဝန်ကသတိပေးပြောဆိုပါရယ်အစ္စလာမ်ရဲ့ပူပေါင်းဆောင်ရေးအဖွဲ့ OIC ဥက္ကဋ္ဌဖြစ်တဲ့တူရကီသမ္မတအာရိုဝန်က OIC အရေးပေါ်အစည်းအဝေးတစ်ခုကိုဗိုလ်ဒူးနေမှာလုပ်ဖို့ခေါ်ထားပါရယ
်အီရန်နိုင်ငံမှာရှိတဲ့ IS စစ်တွေ့ကြောအဖွဲ့ကိုတိုက်ထုတ်ခဲ့တဲ့သုံးနှစ်ကြာစစ်ပွဲဟာအောင်အောင်မြင်မြင်နဲ့ပြီးဆုံးသွားပြီလို့အီရန်ဝန်ကြီးချုပ်ဟက်ဒဲ El Abadi ကစနေနေ့မှာကြေညာလိုက်ပါရယ်အီရန်စီးပွားနယ်စပ်ဒေသကိုအီရန်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်အိုင်စစ်တွေးကြော်တွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာလိုက်ကြောင်းဝန်ကြီးချုပ်အဘဒီကဘက်တန်မှာပြုလုပ်တဲ့အီရတ်သတင်းသမားများတက်မကကစီစဉ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါစီးရီးယားစစ်တပ်ကိုကူညီပံ့ပိုးပေးနေတဲ့ရုရှားကစီးရီးယားမှာရှိတဲ့အိုင်စစ်တွေးကြော်အဖွဲ့ကိုချေမုန်းနိုင်ပြီလို့ကြေညာလိုက်ပြီးနောက်နှစ်ရက်ကြာမှပဲအခုလိုအီရတ်ကကြေညာတာပါအခုလိုတိုက်ပွဲအောင်မြင်ကြောင်းကြေညာခဲ့တာဟာအီရတ်တပ်တွေအီရတ်စီးရီးယားနယ်စပ်ကိုတမကအနောက်ပိုင်းသဲခံလိုက်အကိုပါထိန်းချုပ်ထားနိုင်တယ်ဆိုတော့ကိုဆိုလိုကြောင်းအီရတ်အစိုးရကပြောပါတယ်။အဲစစ်သွေးကြော်တွေက2014နွေကာလလောက်ကအီရတ်တနိုင်ငံလုံးရဲ့၃ပုံ၃ပုံလောက်ကိုတိုက်ပိုက်ခဲ့တာဖြစ်ပြီးအီရတ်နိုင်ငံတည်ရှိမှုကိုချိန်ချောက်ခဲ့တာပါ။အဲ့ဒီနယ်မြေတွေအလုံးကိုအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့အကူအညီနဲ့ပြန်ပြီးတိုက်ပိုက်နိုင်ခဲ့ပါတယ်။အဲစစ်သွေးကြော်တွေသူတို့ရဲ့ကယ်လီဖိတ်နိုင်ငံဖြစ်ချိန်ညာခဲ့တဲ့အီရတ်ကနေရာတွေထဲမှာနောက်ဆုံးကျန်နေတဲ့နေရာတွေကိုဖယ်ရှားရှင်းလင်းနိုင်ခဲ့ပြီးအဲ့ဒီကဒေတာကန်တွေ IS တွေရက်စက်တဲ့ထိန်းချုပ်မှုအောက်ကလွတ်မြောက်နိုင်အောင်လုပ်ပြီးဆိုတာကိုအခုအီရတ်ကျညာချက်ကသိရတဲ့အတွက်အီရတ်ပြည်သူတွေနဲ့အီရတ်တပ်ဖွဲ့ကိုချီးကျူးဂုဏ်ပြုကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟဲသန်နယူးယောက်ကစနေနေ့မှာပြောကြားလိုက်ပါတယ်
။အီရတ်နိုင်ငံမှာတင်းချခံထားရတဲ့အီရတ်နယ်ဘောပြည်ထောင်နိုင်ငံသူတို့ကိုပြန်လည်ပေးရတောင်းဆိုဖို့အတွက် UK နိုင်ငံရဲ့ဝန်ကြီး Boris Johnson ဟာစနေနေ့ကအီရတ်နိုင်ငံတရူဒန်မြို့တော်ကိုသွားရောက်ခဲ့ပါတယ်။အီရတ်နယ်ဘောပြည်ထောင်နိုင်ငံသူနဇနင်းဇဂရီရက်ကလစ်ဖ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ဝန်ကြီးဂျွန်ဆန်ဟာအီရန်နိုင်ငံသားရဲ့ဝန်ကြီးမိုဟာမက်ဂျာဗာဇရီဖ်နဲ့တွေ့ဆုံပါတယ်။ကလေးတူမိခင်ဖြစ်တဲ့ Mrs. Zaghari Radcliffe ကိုအလားတူဖန်ထားတဲ့တခြားနှစ်နိုင်ငံပူးတွဲနိုင်ငံသားတွေနဲ့အတူလူသားချင်းစာနာမှုအခြေခံနဲ့ပြန်လည်ပေးဖို့ဝန်ကြီးဂျွန်ဆန်ကပန်ကြားပါတယ်။ Zaghari Radcliffe ဟာ2016ခုနှစ်ဧပြီလကတရူဒန်မြို့တော်မှာဗန်ခံခဲ့ရပြီးနိုင်ငံတော်လုံခြုံရေးဆိုင်ရာဆွဲချက်တွေနဲ့ထောင်ဒဏ်5နှစ်ကြာခံနေရတာပါ။အီရန်ဆိုရကိုဖြုတ်ချဖို့ကြိုးစားတယ်ဆိုတဲ့ဆွဲချက်နဲ့အီရန်ကဖမ်းဆီးထောင်ချခံထားရတဲ့ Zaghari Radcliffe ဟာအားလိုက်ရမှာမိသားစုစီပြန်လည်ပတ်တာသာဖြစ်တယ်လို့ပြည်ထောင်ကပြောပါတယ်။ ဇာဂါရီရက်ကလစ်ကိုတရားရုံးတွင်စစ်ဆေးမဲ့ရက်ကိုအီရန်အာဏာပိုင်တွေကမတင်ညာခင်တည်းရဲ့လူမှာပဲနိုင်ငံခြားရေးဝန်ကြီးနှုတ်ဦးတွေ့ကြတာဖြစ်တဲ့အကြောင်း The Guardian သတင်းစာကရေးပါတယ်။ဝါဒဖြန့်လွှတ်ရက်တွေလုပ်ခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့သူစနီးတွေကိုဒီဇင်ဘာလ10ရက်ဒီကနေ့မှာတရားရုံးတင်မှာဖြစ်တယ်လို့ဇာဂါရီရက်ကလစ်ရဲ့ခင်မုန်းဖြစ်သူ Richard Radcliffe ကပြောပါတယ်။နိုဝင်ဘာလတရနေ့ကလွှတ်တော်မှာဝန်ကြီးဂျွန်ဆန်ကဇာဂါရီရက်ကလစ်ဖာအီရန်မှာသတင်းတော့တွေကိုသင်တန်းပေးနေတာလို့ပြောခဲ့တာကနေအခုလိုစွဲချက်တင်ခံရတာပါ။သူပြောခဲ့တာကိုနောက်ပိုင်းမှာဝန်ကြီးဂျွန်ဆန်ကတောင်းပန်ပြီးအဲ့ဒီလိုမဟုတ်ပဲမိသားစုစီသွားလေတာပါလို့ပြန်ပြောခဲ့ပါတယ်။ BBC သတင်းအရဝန်ကြီးဂျွန်ဆန်ဟာအီရန်နဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြည်ထောင်ကအခိုင်အမာထောက်ခံတဲ့အကြောင်းလည်းပြောဖို့ရှိပါတယ်။ဒါအပြင်ယီမင်နဲ့ဆီးရီးယားမှာအီရန်ရဲ့လူဆောင်ချက်တွေပေါ်ပြည်ထောင်ရဲ့စိုးရိမ်မှုတွေကိုအလေးထားပြောမယ်လို့လည်းခန့်မှန်းထားပါတယ်
။ Mrs. PP နဲ့ Jackson မျိုးကပြည်သူအခွင့်အရေးပြတဲ့ကိုဖွင့်ပေးရတာအတွက်စိတ်လှုပ်ရှားတာပါကြောင်း American သမ္မတ Donald Trump ကပြောကြားရင်ထင်ရှားတဲ့ပြည်သူအခွင့်အရေးခေါင်းဆောင်တွေဖြစ်တဲ့ Medgar Evers နဲ့တရားဟောဆရာ Martin Luther King Jr. တို့ကိုဂုဏ်ပြုချီးကျူးခဲ့ပါတယ်။တင်ဝင်ပြတဲ့ဖွင့်ပွဲမတင်ပါခင်သမ္မတ Trump ကစနေနေ့မှာမိန့်ခွန်းပြောတာပါ။တချိန်တည်းမှာပဲပြတဲ့တရှိရနေရာကိုဆန္ဒပြသူတွေရောက်လာပြီး Trump ကိုမုန်းကြောင်စာတမ်းတွေကင်ဆောင်ဆန္ဒပြကြပါတယ်။သမ္မတ Trump ကတော့ Mrs. PP နဲ့အုပ်ချုပ်ရေးမျိုး Philip Brunt နဲ့အလုပ်ကြံခံရတဲ့ NAACP ခေါင်းဆောင် Medgar Evers ရဲ့ကျန်းရသူဇနီး Miley Evers Williams တို့ပါတက်ရောက်တဲ့ပရိသတ်ကိုမိန့်ခွန်းပြောကြရမှာတိတ်ပြီးပြင်းပြင်းထန်ထန်မပြောခဲ့ပါဘူး။ပြလိုက်ဖြစ်မြောက်အောင်ဖန်တီးခဲ့သူတွေကိုသူတကယ်ကျေးဇူးတင်ကြောင်းနဲ့လေးစားကြောင်းအပြင်ပြည်သူ့ခွင့်ရေးခေါင်းဆောင်တွေပေးဆက်ခဲ့ရမှုတွေနဲ့ထိုက်တန်အောင်ပြန်လည်ပေးဆက်ကြမှာဖြစ်ကြောင်းလည်းပြောပါတယ်။သမရကိုဝေဖန်သူတွေကတော့သမရဟာ American ပြည်တော်စုမှာလူမျိုးရေးတင်းမာမှုတွေဖြစ်အောင်လှုပ်ဆောင်ခဲ့သူလို့ဝေဖန်ပါတယ်။ဒီပြလိုက်ဖွင့်ပေးမှာမင်းကုန်းပြောဖို့စီစဉ်ထားတဲ့ပြည်သူ့ခွင့်ရေးစံပြလည်းဖြစ်အထက်လွှတ်တော်အမတ်တဦးလည်းဖြစ်တဲ့ John Lewis ကတော့သမရထရမ့်အဲ့ဒီမှာရှိနေမှာမို့သူမတက်ရောက်ဘူးလို့ကြားသပရင်းနေမှာပဲကြေညာခဲ့ပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတနင်္ဂနွေနေ့မနေ့ဖက်တရီများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံပြီးကိုယ်စံတာနဲ့ကိုမူရင်းနေရာတွေစီပြန်နိုင်အောင်လုပ်ပေးဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုလူသားစာနာမှုအကူအညီပေးဖွဲ့တွေကတိုက်တွန်းနေပါတယ်။လူငယ်ဒုက္ခသည်တွေကိုသူတို့ရဲ့လက်ရှိနေအိမ်တွေမှာသူတို့ကိုယ်တိုင်ဘေးရန်ကင်းကင်းနဲ့ထူထောင်ခွင့်မပြုဘူးဆိုရင်ရခိုင်ပြည်နယ်မှာပြန်လာတဲ့လူငယ်တွေကိုထားမဲ့ဘယ်လိုစခန်းအသင့်မျိုးကိုမဆိုလက်ခံမှာမဟုတ်ဘူးလို့လည်းပြောကြပါတယ်။ Care International, Save the Children, Dutch အစိုးရမှုတဲ့အဖွဲ့များညွန်ပေါင်းအဖွဲ့နဲ့ Solidarity International စတဲ့အဖွဲ့တွေရဲ့တောက်ကြနေပူးတွဲထုတ်ပြန်ချက်ထဲမှာအဲ့လိုပြောထားတာပါ။ဒုက္ခသည်တွေပြန်ပို့ရေးနှစ်လအတွင်းစတင်မယ်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကြေညာထားတဲ့ပုံစိုးရိမ်တဲ့အကြောင်းလဲအဲ့ဒီဖွဲ့တွေကပြောပါတယ်။ဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်ကိုစတင်ဖို့နိုင်ငံစလုံးကအခိုင်အမာရှိတဲ့ပေါ်အကူအညီပေးအဖွဲ့တွေကအသိမှတ်ပြုကြပေမဲ့လည်းအဲ့ဒီလုပ်ငန်းကိုနိုင်ငံတကာစံနှုန်းစံထားတွေနဲ့အညီလုပ်ဖို့တိုက်တွန်းထားသလိုသူတို့ရဲ့မူရင်းနေရာတွေစီကိုကိုယ်စံနှုန်းနဲ့ကိုပြန်နိုင်ရေးဆိုတဲ့ဒုက္ခသည်တွေရဲ့အခြေခံအခွင့်အရေးကိုလေးထားတဲ့အကြောင်းဒါပေမဲ့လည်းပြန်ပို့ရေးလုပ်ငန်းမစတင်ခင်မှာပြန်သွားသူတွေရဲ့အခွင့်အရေးဘေးကင်းလုံခြုံရေးနဲ့အကာအကွယ်ရရေးအာမခံချက်ပေးဖို့တိုက်တွန်းကြောင်းပူးတွက်ထုတ်ပြန်ချက်မှာပြောထားပါတယ်အော်ဂူလာကုံကလေးကဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်6သိန်း4000ကျော်လောက်ရှိပြီလို့ကုလသမဂ္ဂကပြောထားပါဗျာ
။ဗင်နီဇွဲလားနိုင်ငံမှာလဝဲရင်းသမ္မတနီကိုလတ်စ်မာဒူရိုရဲ့တင်းကျပ်တဲ့ထိန်းချုပ်မှုတွေအောက်မှာကျင်းပမဲ့မြူနစ်စပယ်ရွေးကောက်ပွဲတွေကိုတနင်္လာနေ့မှာကျင်းပဖို့အမျိုးသားရွေးကောက်ပွဲကောင်စီကနောက်ဆုံးပြင်ဆင်မှုတွေလုပ်နေပါပြီ။အမျိုးသားရွေးကောက်ပွဲကောင်စီကမဲယုံအားလုံးရဲ့69ရာခိုင်နှုန်းအဆင့်နဲ့ဖြစ်အောင်လှုပ်ဆောင်ထားပြီးဖြစ်ကြောင်းနိုင်ငံပိုင်ရုပ်တံကော်ပိုရေးရှင်းကနေကြေညာပါတယ်။မဲပေးဆက်တွေတက်ဆင်တဲ့လုပ်ငန်းကိုစီစဉ်ကြီးကြပ်သူအရာရှိကတော့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုယုံကြည်ကြဖို့မဲပေးသူတွေကိုတိုက်တွန်းပါတယ်။အမျိုးသားရွေးကောက်ပွဲကောင်စီအကြီးအကဲကလည်းမဲပေးဖို့လိုအပ်တဲ့ပစ္စည်းတွေအားလုံးပေးထားပြီးမို့ဖွဲ့စည်းပုံအခြေခံဥပဒေပါရပိုင်ခွင့်ကိုကျင့်သုံးတဲ့အနေနဲ့တနင်္လာနေ့ပြည်သူတွေမဲလာပေးပါလို့ပြောပါတယ်လက်တင်အမေရိကန်နိုင်ငံကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူများကောင်စီကအရာရှိတွေနဲ့ရွေးကောက်ပွဲကိုဆန်းစစ်ဖို့အတွက်ဗင်နီဇွဲလားနိုင်ငံကိုရောက်ရှိနေပါပြီအတိုက်ခံဒီမိုကရက်တစ်ညွန့်ပေါင်းအဖွဲ့ကတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်လို့မယုံကြည်တဲ့အတွက်လက်လက်တက်335နေရာအတွက်အရွေးခံမှုညှင်းပယ်ပါတယ်မယုံတွေကိုဒေသဆန်တော်ချင်းတနင်္လာနေ့မနေ့6နာရီနဲ့ညနေ6နာရီအတွင်းဖွင့်လှစ်ထားမှာပါ
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းဒေသတစ်စီတစ်ပိုင်းမှာတော်မီ6ခုလုံခြုံနေစေဖြစ်ပါတယ်။မိသားသမားတွေကမိမကူအောင်ကြိုးစားနေကြတာမှာရာသီဥတုပိုကောင်းလာတာကြောင့်အောင်မြင်မှုတချို့ရထားပေမဲ့လည်းမိကဆက်လောင်နေစေပါ။ဒ တနင်္လာနေ့ကလေးကဆိုရင်ရေကျဲဝန်းစတူရမ်းမှ260နီးပါးလောင်ကျွမ်းထားပြီးဖြစ်ပြီးအဆောက်အဦအလုံး900ထက်မနည်းပျက်စီးခဲ့ပြီးတော့လူပေါင်း2,300ကျော်ကိုသူတို့နေအိမ်တွေကနေကယ်ထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောက်ကြနေမှာမိသက်သမားတွေတိုးတက်မှုရခဲ့တဲ့အတွက်တနင်္လာနေ့ကသူတို့နေအိမ်တွေကနေကယ်ထုတ်ခဲ့သူတွေကိုအင်ဂျင်ဝင်ပြုခဲ့ပါတယ်။ဒါပေမဲ့လည်း6တွေ့တဲ့အခြေအနေတွေမှာနောက်ထပ်မိလောင်ကျွမ်းထားတွေဆက်ရှိနေပြီးအနောက်ဘက်ကနေတိုက်ခဲ့တဲ့ Central Anatolia ကျောင်းကြောင့်မိအားပိုကောင်းခဲ့ပါတယ်။ဒီတိုင်နှုန်းဟာစနေနေ့မှာတနာရီမိုင်40နီးပါးရှိပြီးဒီကနေ့တနင်္ဂနွေနေ့မှာတော့တနာရီမိုင်50နီးပါးအထိရောက်လာမယ်လို့ခန့်မှန်းထားပါတယ်။မီးပြန့်နှံ့လောင်ကျွမ်းလာကိုထိန်းနိုင်ဖို့အတွက်မီးသက်သမား 8,900 လောက်ဟာရဟတ်ရင်တွေသုံးပြီးရေကျဲချတာ၊ရေဖြန်းတာ၊မီးသက်ဓာတုဆေးသုံးတာစသည်အပြင်အပြင်းထန်လှုပ်ဆောင်နေကြပါတယ်။ဆန်ဒီယေဂိုကနေစန်တာဘာဘရာခရိုင်အထိမိုင်ပေါင်း230လောက်ရှည်လျားတဲ့ Pacific ဂန်ယူရန်တစ်လျှောက်တော်မီလောင်ကျွမ်းနေတာပါခင်ဗျာ။
2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့မှာထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးသွားတာပါ VOA တန်လှန့်စီစဉ်တွေကို VOA ရဲ့ internet စာမျက်နှာ bamis.voanews.com မှာ radio အစီအစဉ်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်အခုစက်တိုက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး California တောင်ပိုင်းမှာတော်မီဆက်တိုက်လောင်ကျွမ်းနေတဲ့အခြေအနေကိုသိကြရမှာပါ။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာ9ရက်ကြာလာတဲ့တိုင်အောင်တော်မီလောင်နေတဲ့အခြေအနေကြောင့်သမ္မတဒေါ်နယ်ထရမ့်ကအဓိကခရိုင်9ခုမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။မိဘဒုက္ခသည်တွေအတွက်ဘေးလွတ်ရာစခန်းတွေတည်ဆောက်ပေးထားပြီးဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းအရှိန်မြှင့်ဆောင်ရွက်ပေးနေတယ်လို့စနေနေ့ကတော့တချို့လူနေရပ်ကွက်တွေမီးကူးဆက်လောင်ကျွမ်းမှုမရှိအောင်မိသက်သမားတွေကတာဆီထားနိုင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်နေတဲ့မြန်မာနယ်ဝါတဦးနဲ့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။မြန်မာဆရာဝန်ဒေါက်တာဝီဝေဆိုးဟာတော်မီစတင်လောင်ကျွမ်းတဲ့ကယ်လီဖိုးနီးယားပြည်နယ် Los Angeles KI မှာနေထိုင်သူဖြစ်ပါတယ်။မီးကူးဆက်လောင်ကျွမ်းနေတဲ့နောက်ဆုံးအခြေအနေပတ်သက်လို့မေးကြည့်ရမှာသူကအခုလိုစပြောပါတယ
်။အခုချိန်ကြီးတော့တိတ်မဆိုးဘူး။မနေ့က၄ရက်နဲ့ညင်သွားတယ်။တိတ်မဆိုးဘူးလို့ပြောတာပဲ။အခုလောလောဆယ်အမားနေတဲ့ဘက်ကတော့ဟောတော်မီနဲ့တော့နီးတယ်။အရင်အနည်းတော့မဟုတ်ဘူးပေါ့ဒါပေမဲ့အမရဲ့အတိတ်လေးလူနာတွေပေါ့နော်သူတို့တွေက evacuation zone ထဲမှာပါတယ်အဲအမကတော့ evacuation zone ထဲမှာမပါအောင
်ဟုတ်ဒီတစ်ခေါက်လောင်နေမိကဘလောက်ဆိုးဆုံးဖြစ်လဲဆိုတာပြောပြပေးပါဦးဟုတ
်အဲတော်တော်ဆိုးတယ်ဆိုတာကဟိုအချိန်အားဖြင့်လဲပေါ့ 1 week စက်တိုက်ပေါ့နော်နောက်ပြီးတော့ဒီတော်တော်လူနေအင်ဂျင် area နဲ့လည်းနီးတယ်ခိုင်းဆိုလို့ရှိရင်တော်မီကအကြိုက်တော့လောင်နေဒါပေမဲ့အိမ်တွေကိုမထိခိုက်ဘူးအခုဟာကြတော့အိမ်တွေတော်တော်များများလည်းမီးတယ်ပါတယ်ဒီကိလေဝရလူတွေလည်းအများကြီးပဲနောက်ပြီးတော့လေထဲမှာလည်းဒီပေါ့နော်ဒီမိဘငွေတွေကအရင်များတယ်တောင်တွေပေါ်မှာအပေနေလောင်နေပေါ့နော်နောက်လေကအရင်တိုက်တယ်အရင်လောင်စားတွေကများတဲ့ခါကျတော့တချို့အိမ်တွေကတောင်ချင်းသားမှရှိတယ်အဲ့ဒီအိမ်တွေကိုဘာလို့ဖြစ်ဖြစ်ကူးတာပေါ့နော်အခုဆိုမတို့ဒီ freeway line တွေရှိတယ် freeway line ပေးနာမှလည်းလောင်နေပေါ့နော်မိတော့တယ်အများကြီးပဲဒီ freeway မှာသွားနေတဲ့ကားတွေကလည်းမြင်နေရတယ်တချို့ဓာတ်ပုံတွေဆိုလို့ရှိရင်ဒီမိတော့တွေကြားထဲမှာကောင်းမောင်းနေတယ်လို့ပဲ။ဘာလို့ဆိုတော့မိတော့တရားရမ်းများလို့လေ။ပြီးတော့ဆိုဘေးနားမှာဒီလမ်းကောင်းမောင်းလမ်းရဲ့ဘေးနားမှာတောင်ကြီးရှိတယ်။တောင်ကြီးပေါ်မှာအိမ်ရှိတယ်။အပင်ကြီးရှိတယ်။အမှတအားလောင်နေလေရလည်းရမ်းတိုက်နေတယ်။အဲ့လိုပုံစံမျိုးပေါ့နော်။တကယ်ကိုကြောက်စရာတချို့တွေဆိုစစ်ဖြစ်နေသလားပေါ့နော်။စစ်ဖြစ်တဲ့ပုံစံမျိုးကြီးလို့တော့ကြောက်ကြတယ်။
အခု American ဒီတက်ဆိုင်ရာပြည်နယ်ဆိုရရောနောက်ပြီးတော့ဒီတာဝန်ရှိသူတွေပိုင်းကဆောင်ရွက်တဲ့အခြေအနေရောဘယ်လိုတွေ့ရလဲရှင
်ဆောင်ရွက်တဲ့အခြေအနေကတော့အရန်ကောင်းတယ်သူတို့လူအင်အားသုံးတယ်နောက်ပစ္စည်းအင်အားပေါ့နော်အကုန်လုံးရှိရှိသမျှသုံးပြီးတော့ဒီအဆက်မပြတ်လောင်နေတဲ့မာတီးယားကလည်းဆို၄နေရာရှိတယ်နေရာတစ်ခုလည်းမဟုတ်၄နေရာမှာအဲတောင်ပိုင်းကယ်လီဖိုးနီးယားမိသက်ဌာနနေပြီးအရန်ယူဟိုပေါ့နော်တာဝန်ယူပြီးတော့ဆောင်ရွက်နေတယ်နောက်ပြီး evacuation ကိုလည်းသူတို့ရဲတွေကဟိုပေါ့ wireless phone နဲ့တိမ်ဝင်တိမ်တွဲအိမ်ရှိမှာအော်ပြီးတော့လူတွေ evacuate လုပ်တာကိုလည်းသိရတယ်ပေါ့နော် evacuation ဘက်ကရောဒီမီးကိုမီးလောင်တာကိုထိန်းတဲ့ဘက်ကရောအမတန်ကြီးကိုသူရေရှာလေးလုပ်နေတာတွေ့ရတယ်။နောက်ဒီဆေးဝါးစေကံကျမကြီးဆောင်ဆောင်ကတော့အမြဲတမ်း alert ဖြစ်နေရပါပေါ့နော် emergency situation တွေဆိုတော့ patient တွေကစေကံတို့မဟုတ် emergency care တို့မဟုတ် urgent care ကိုအချိန်မီသွားလို့ရတယ်။လူအင်အားတွေပူပေါင်းပြီးတော့လူနေပိုင်းရှိတယ်ဆင်ပေါ်ရမယ်ဆိုလည်းအများဆုံးပို့ကြတာတွေ့ရပဲ
အဓိကတော်မီကူးဆက်လောင်နေတဲ့ Los Angeles, Riverside, San Diego, Santa Barbara နဲ့ ဗန်ဂျူခိုင်၅ခုမှာအရေးပေါ်အခြေအနေဖြစ်သမ္မတဒေါ်နယ်ထရမ့်ကကြေညာထားပါတယ်။ဒါ့အပြင်အမိမြေလုံခြုံရေးနဲ့အရေးပေါ်စီမံခန့်ခွဲရေးအေဂျင်စီတို့ပူးပေါင်းပြီးဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေပါတယ်။မိဘဒုက္ခတွေအတွက်ဘေးလွတ်ရာခိုလုံဖို့စခန်းတွေချပေးထားပြီးအမေရိကန်ကျက်ချီနီအတင်းကြီးနဲ့အတူစေနာဝန်ထမ်းတွေကူညီဆောင်ရွက်ပေးနေပါတယ်။စနေနေ့ကရာသီဥတုကောင်းလာတဲ့အတွက်လူနေအိမ်ခြေရှိတဲ့နေရာတချို့မှာတော်မီကူးဆက်လောင်ကျွမ်းမှုနည်းအောင်လေရင်ငယ်တွေပြန်တမ်းပြီးမြင်းငိမ့်တက်မှုကိုဆောင်ရွက်ပေးနိုင်ခဲ့ပါတယ်။အခုချိန်ထိကြီးမားတဲ့တော်မီကူးဆက်လောင်ကျွမ်းမှုကြောင့်တေဆုံးသူတအူးပဲရှိခဲ့ပြီးတောက်ကြာနေ့ကဘေးလွတ်ရာကိုမောင်းနှင်ထွက်ခွာလာတဲ့မော်တော်ယာဉ်အချင်းချင်းမတော်တဆတိုက်မှုကြောင့်အသက်80အရွယ်အမျိုးသမီးတအူးတေဆုံးခဲ့တာဖြစ်ပါတယ်။မိသက်သမားနှစ်ဦးအပါအဝင်ထိခိုက်ဒဏ်ရာရသူစုစုပေါင်း၅ဦးသာရှိပါတယ်တနင်္ဂနွေနေ့အထိ၆သွေးတဲ့လေဟာတနာရီကို35မိုင်ကနေ55မိုင်ထိတိုက်ခိုက်နိုင်တာကြောင့်တော်မီလောင်ကျွမ်းမှုကိုပိုပြီးအားကောင်းစေနိုင်ကြောင်းမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်ရှင
်မန်အင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်မဘာသာခေါ်အမျိုးဘာသာသာသနာဆောင်ရှောက်ရေးအဖွဲ့ဟာနိုင်ငံခြားမီဒီယာတွေကရေးနေသလိုနိုင်ငံရေးအဖွဲ့မဟုတ်ဘဲပြည်သူအကျိုးဆောင်အဖွဲ့သားဖြစ်တဲ့အကြောင်းသုံးသပ်ထားတဲ့အစီရင်ခံစာကိုဥဟောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်လွန်ခဲ့တဲ့ဩဂုတ်လကမွတ်စလင်အကြမ်းဖက်အုပ်စုရခိုင်ပြည်နယ်မြောက်ပိုင်းကိုဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရာဟာအခုတည်းကခရဲရိုက်နေတော့မှပဲဒီပဋိပက္ခကိုအကြောင်းပြုပြီးဗုဒ္ဓဘာသာအမျိုးသားဝါဒီတွေကလည်းအသွင်အမျိုးမျိုးနဲ့လှုပ်ရှားလာကြပါတယ်ယထာအစိုးရဖွဲ့စည်းခြင်းကစပြီးဗုဒ္ဓဘာသာအမျိုးသားရေးနဲ့မွတ်စလင်ဆန့်ကျင်ရေးပေါ်ထွက်လာပါတယ်ဒီအထက်မှာလူထုထောက်ခံမှုအရာဆုံးဟာမဘာသာခေါ်အမျိုးဘာသာသာသနာဆောင်ရှောက်ရေးအဖွဲ့ဖြစ်ပါတယ်ဗုဒ္ဓဘာသာဟာအန္တရာယ်ကြုံတွေ့နေရတယ်လို့ဗုဒ္ဓဘာသာဝင်အတော်များများကယုံကြည်နေကြပါတယ်။ဒါကြောင့်မဘာသာအဖွဲ့ဟာဗုဒ္ဓဘာသာကာကွယ်ရေးမြင့်တင်ရေးနဲ့လူမှုဝန်ဆောင်လုပ်ငန်းတွေကိုအာရုံပြုဆောင်ရွက်ရမယ်လို့ထောက်ခံအားပေးသူတွေကယူဆပါတယ်။ဒါပေမဲ့ပါတီနိုင်ငံရေးမှာပါဝင်သင့်သလားဆိုတာကိုတော့မဘာသာအဖွဲ့ထဲမှာတောင်းအငင်းပွားနေရပါတယ်။မဘာသာနဲ့အခြားအမျိုးသားရေးဝါဒီတွေအကြောင်းသိရှိနားလည်ဖို့လိုအပ်တယ်လို့ ICG ခေါ်International Crisis Group ကယူဆတဲ့အတွက်ဗုဒ္ဓဘာသာနဲ့အစိုးရအာဏာ Buddhism and State Power ဆိုတဲ့35မျက်နှာစာတမ်းလွန်ခဲ့တဲ့စက်တင်ဘာလကထုတ်ဝေလိုက်ပါတယ်
။ပြည်ရင်းမှာ6လလောက်တွေးဆမေးမြန်းမှုနဲ့ကွင်းစင်းသုတေသနလုပ်ပြီးမှရေးတဲ့စာတမ်းလို့ဆိုပါတယ်။ဗုဒ္ဓဘာသာအမျိုးသားရေးလှုပ်ရှားမှုပေါ်ပေါက်လာတဲ့တမိုင်းကြောင်းကစပြီးမဘာသာပေါ်ထွက်လာပုံလူကြိုက်များလာပုံအစိုးရရဲ့တုံ့ပြန်ပုံစာရာလေးကိုအခန်း6ခန်းခွဲပြီးတင်ပြထားပါတယ်ရှင်ဘီယင်ဟာတန်ခါဒါယကဖြစ်လို့မင်းနဲ့တန်ခါအပြန်အလှန်ထိန်းကြောင်းတဲ့ရှေ့အစဉ်လာအရနိုင်ငံရေးမှာတန်ခါပါဝင်ခဲ့ပါတယ်ဒါပေမဲ့အင်္ဂလိပ်ကိုလိုနီအစိုးရဟာသာသနာဒါယကမလုပ်ခဲ့ပါဘူးအင်္ဂလိပ်ခေါ်လာတဲ့အိန္ဒိယပြည်သားကြီးစိုးတာကိုစန့်ကျင်တဲ့ကလားဘမာအဓိကယုံကနေမွတ်စလင်စန့်ကျင်ရေးဘာသာရေးလှုပ်ရှားမှုပေါ်ထွက်လာပါတယ်ကိုလိုနီခေတ်မှာဘာသာရေးပညာပေးလှုပ်ရှားမှုလုပ်သလိုမဘာသာကလည်းဓမ္မကျောင်းတွေဖွင့်ပြီးဗုဒ္ဓဘာသာကိုမြှင့်တင်ပါတယ
်အင်္ဂလိပ်ခေတ်ကဘာသာရေးနဲ့လူမှုပညာပေးလုပ်ငန်းတွေဟာကိုလိုနီဆန့်ကျင်ရေးလှုပ်ရှားမှုဖြစ်ပါတယ် YMBA ခေါ်ဗုဒ္ဓဘာသာလူငယ်အသင်းရဲ့ဥတီချက်ဟာဗုဒ္ဓဘာသာယဉ်ကျေးမှုကိုထိန်းသိမ်းဖို့ဖြစ်ပါတယ်ဒါကြောင့်ဗုဒ္ဓဘာသာအတွေးခေါ်ကိုအခြေခံပြီးတင်ကြားပို့ချဖို့သာအဓိကထားပါတယ်လူလိုက်ရေးရတော့လေဗုဒ္ဓဘာသာမြန်မာကိုဆက်ပြီးဦးစားပေးတဲ့အတွက်တိုင်းရင်းသားနဲ့ဆက်ဆံရေးအဆင်မပြေဖြစ်ရတယ်လို့ဆိုပါတယ်2008အခြေခံဥပဒေကတော့ခရစ်ယာန်အစ္စလာမ်ဟိန္ဒူစတဲ့ဘာသာတွေကိုလည်းအသိအမှတ်ပြုပါတယ်ဒါပေမဲ့လူလိုက်ရေးရကတည်းကဖွဲ့စည်းခဲ့တဲ့သာသနာရေးဝန်ကြီးဌာနဟာဗုဒ္ဓဘာသာအရေးကိစ္စနဲ့သာသက်ဆိုင်ပါတယ်2017မှာနိုင်ငံရေးအသွင်ပြောင်းတဲ့အခါဗုဒ္ဓဘာသာအမျိုးသားဝါဒီတွေမွတ်စလင်ဆန့်ကျင်ရေးလှုပ်လာပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းမှာဗုဒ္ဓဘာသာနဲ့မွတ်စလင်စစ်သွေးကြွတွေလက်နက်ကင်ပိဋိပတ်ကဖြစ်တာကိုမြန်မာပြည်မှာလည်းသဘောပေါက်နေပုံရပါတယ်။ဗုဒ္ဓဘာသာကိုအစ္စလာမ်ကအန္တရာယ်ပြုနေပြီလို့ယုံကြည်ကြပါတယ်။ဗုဒ္ဓဘာသာဟာငြိမ်းချမ်းပြီးဘာသာပြောင်းအောင်မဆွဲဆောင်တဲ့အတွက်ကိုယ့်ဘက်ကပါအောင်နှီးမျိုးစုံသုံးတဲ့ဘာသာတွေက တင်းသွင်းတာကိုခံရမယ်လို့ယူဆနေကြပါတယ်။အစ္စလမ်ဥယျာဉ်များလာရင်အစ္စလမ်ဥပဒေကိုတောင်းဆိုတတ်တာမို့အခြားဘာသာကိုခွင့်ပြုတဲ့ဗုဒ္ဓဘာသာဟာဆုံးရှုံးနစ်နာမယ်လို့ယုံကြည်နေကြပါတယ်။မွတ်စလင်ဆန့်ကျင်တဲ့ဘုန်းကြီးတွေထဲမှာဥဝီရတုနဲ့ဥဝီမလဟာထင်ရှားပါတယ်။ဥဝီရတုဟာ2003ခုနှစ်မှာထောင်ကျပြီး2011မှာပြန်လွတ်လာပါတယ်။ဥဝီရတုရဲ့669လှုပ်ရှားမှုကို2013မှာမဟာနတန်ခမဟာနာယကအဖွဲ့ကပိတ်ပင်လိုက်ပါတယ
်။669တန်ခအုပ်စုဟာမဟာနာရဲ့အမိန့်ကိုရောမဟာနာကိုရောလက်မခံပဲတဆင့်တိုးပြီးမဘာသာအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကို2013မှာတည်ထောင်ပါတယ်။မန္တလေးမှာလည်းမဘာသာရှိလာပြီးဘုန်းကြီးတွေမခပဲအယတ္တအယတ္တူတွေပါဝင်ခွင့်ပြုပါတယ်။အင်းအားကောင်းလာတဲ့မဘာသာဟာတစ်ကိုကရာဘာသာကူးပြောင်းမှုဥပဒေနှစ်လက်ထပ်ထိမ်းမြှားမှုဥပဒေ၃လူဦးရေထိန်းချုပ်မှုဥပဒေနဲ့၄တည်လင်းတည်မြဲစနစ်ဥပဒေစတဲ့ဥပဒေ၄ရပ်ကိုလွတ်တော်ကပြတ်ထန်းအောင်စွမ်းဆောင်နိုင်ခဲ့ပါတယ်။တကယ်တော့မဘာသာမှာတန်ခါတင်ပါဝင်တာမဟုတ်ပါဘူး။ဗုဒ္ဓဘာသာကိုကာဝယ်ဖို့နဲ့မြင့်တင်ဖို့ရဟန်းနဲ့ပြည်သူလက်တွဲလောက်ကင်တဲ့အုပ်စုဖြစ်ပါလေ။ဒီပမီဒီယာတွေမှာနိုင်ငံရေးအဖွဲ့အဖြစ်ပေါ်ပြနေရှိပေမဲ့မဘာသာဟာလူမှုရေး၊ကေဇေရေး၊ပညာရေး၊ဥပဒေရေးရာနဲ့ယဉ်ကျေးမှုနယ်ပယ်မှာလှုပ်ရှားတဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်မဟာနာတန်ခါအဖွဲ့ရဲ့ဆွဲဖက်မှုဟာအရာထင်မှာမဟုတ်ဘူးလို့ဆိုပါတယ်။မဘာသာဟာနိုင်ငံရေးအာဏာလိုချင်သူမဟုတ်ဘဲမိမိလုပ်ငန်းအောင်မြင်ဖို့အတွက်ဩစာရှိချင်သူသာဖြစ်ပါတယ်။မဘာသာရဲ့ပြည်သူအကျိုးပြုလုပ်ငန်းနဲ့ထောက်ခံအားပေးသူတွေအကြောင်းကိုမသိဘဲအရေးယူနေတာတွေဟာအချင်းနီးသာဖြစ်ကြောင်း International Crisis Group ကသုံးသပ်ထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါရှင
်။ဒီတွင်ပါ Blessing ကိုအခြေခံတဲ့ Indian အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Blessing in Disguise
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းကBLESSING blessing ah BLESS bless ဆိုတဲ့အခြေခံဝဟယကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းချီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းချီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုညီညွတ်ပါတယ်။ဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင် ing ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုညှိနှွှန်းတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ခုဒုတိယတင်ပြပေးမှာကတော့
mixed blessing
ဖြစ်ပါလေ။စာလုံးပေါင်းက M I X E D mixed က mix mix ဆိုတဲ့ verb ကရိယာကနေဆင်းသက်လာပြီးရောနှောတာရောတာကိုဆိုလိုတာဖြစ်ပါတယ် mixed mix ကတော့ past tense အတိတ်သဘောကိုပြတဲ့ရောနှောပြီးသားကိုရည်နှွှန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟယကိုရှေ့မှာ adjective နာမဝိသေသနဖြင့်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ရောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ရောနေတယ်ဆိုတော့အဆိုးနဲ့အကောင်ရောနေတာပေါ့ရှင်။အရှင်းဆုံးဥပမာပေးရမယ်ဆိုရင်တော့အနုမြူစွမ်းအင်ကိုတီထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အနုမြူစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အနုမြူဘုံလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လေဆိုးကျုပ်ရှိတယ်လို့သုံးသပ်ကြပါတယ်။ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်။ဒါကြောင့် idiom အတိပဲကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင့်ပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင့်ရောနေတာပေါ့။ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
ကျွန်တော်ကိုနဲ့သူဇနီးတို့ဒေါ်လာတန်တရာထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါ။သူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အိမ်တော်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
ခုနောက်ဆုံးတင်ပြပေးမှာကတော့
Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက COUNT count ကရေးတွေ့တာ YOUR ယောကသင်ဤBlessings, blessings ကကောင်းကြီးမင်္ဂလာဆုလာဆိုတော့စကားထုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကကောင်းတဲ့စိတ်ချမ်းသာစရာဖြစ်တဲ့ဟာတွေကိုရေးတွက်ကြည့်ပါပေါ့ရှင်။ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။ကိုကံကောင်းတာကိုကျေးဇူးတင်မှုဖြစ်ပါတယ်။အထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလည်းကို့ဘဝမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်းတင်တိမ်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါတယ်။ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကို့ဘဝမှာမရှိတာကိုမဲ့ပြီးစိတ်ဆင်းရဲနေမဲ့စားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many refugees count their blessings to be resettling in America
ဒုက္ခသည်အများပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွက်ကံကောင်းတဲ့လေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Many refugees count their blessings to be resettling in America
တို့ရရှိများကိုဒီသတင်းပတ်ကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
blessing in disguise mixed blessing count your blessing
တို့ဖြစ်ကြပါတယ်နောက်တစ်ပတ်ခုလိုချိန်မျိုးမှာလည်း idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style English သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင် VOA American တန်ရဲ့တင်းငွေနဲ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီVOA American တန်ရက်တင်းငွေနေမနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကစီစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကိုအောင်လွင်ဦးကဦးဆောင်စီစဉ်ဆွေးနွေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တိုင်းရဲ့လေးလိုင်းစီစဉ်မှာတော့မကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံကျုံရတဲ့အဆိုးကောင်းတွေအကြောင်းကိုဆွေးနွေးကြပါတယ်လွန်ခဲ့တဲ့နှစ်အတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညညာရေးတိုးတက်မှုဆွေးနွေးမှုတွေဘာတွေရှိခဲ့ပါသလဲတိုးတက်မှုတွေဆွေးနွေးမှုတွေကလည်းသင်ခန်းစာယူနိုင်တာဘာတွေရှိမလဲဆိုတာကိုဆွေးနွေးတော့မှာဖြစ်ပါတယ်ဆိုတော့ပင်တိုင်းဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်ဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီရသဘောထားလေးကိုအရင်ဆုံးကျွန်တော်ကြားချင်ပါတယ်ဒီမြန်မာရေးအကဲကတ်တူတူဖြစ်တဲ့ဒီဥစည်ရသူရဲ့သဘောထားကိုအရင်ကျွန်တော်ကြားချင်ပါတယ်ဆိုတော့2019ခုနှစ်ကိုကျွန်တော်တို့ပြန်ပြောင်းကြည့်မယ်ဆိုရင်အဓိကအဖြစ်အောင်မြင်မှုမအောင်မြင်မှုအဖြစ်နဲ့ဘာတွေများရှိခဲ့တယ်လို့ယူပြီးကသုံးသပ်နိုင်မလဲဥစည်ရသူခင်ဗျာ
အဲကျွန်တော်တို့ဟိုအောင်မြင်မှုတွေကတော့ဟိုစီးပွားရေးပိုင်းမှာဟိုတချို့ရှိတယ်ပေါ့နော်ဆိုတော့ဥမာဒီကုမ္ပဏီဥပဒေအသက်ပြထားလိုက်နိုင်တာအဲပြီးတဲ့အခါကျရင်ကျွန်တော်တို့ဟိုစံတင်ပို့တဲ့အခါမှာဒါ55နှစ်လောက်အတွင်းမှာဒါအများဆုံးဖြစ်သွားတာပေါ့နော်ဆိုတော့အဲ့လိုမျိုးလေးတွေတွေ့ရတယ်ဒါပေမဲ့ပဲဈေးကွက်မှာကျတော့လေဟိုပဲဟိုဒါအိန္ဒိယပြေးလိုက်တဲ့ခါကျတော့ကျွန်တော်ဒီဘက်မှာတော့ကြောက်ကြဲဖြစ်သွားတာရှိတယ်ပေါ့နော်အဲနိုင်ငံရေးဘက်ကြိုးရင်ကျတော့ဟိုရခိုင်ရေးမှာကျွန်တော်တို့တော်တော်လေးအထိနာသွားတယ်အဲရခိုင်ရေးမှာအထိနာပြီးတဲ့ခါကျတော့နေချင်းရေးမှာကျတော့လေရခိုင်ကြောင့်လည်းပါတာပေါ့နော်အာယုန်တွေကကျွန်တော်ပြားတဲ့ခါကျတော့ဟို2019ကိုနေချင်းရေးနှစ်လို့လှုပ်ထားပေမဲ့ဟိုအများကြီးတော့ကျွန်တော်တို့တိုးတက်မှုမရလိုက်တာတော့တွေ့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တော့ဟိုဒီဆိုအကောင်တော့ကျွန်တော်တို့ရောနေတဲ့နှစ်ပါပဲ2019နှစ်ကတော့လေကျွန်တော်တို့အနေနဲ့ကကျွန်တော်အနေနဲ့ကတော့အများကြီးပိုတော့မျောမှန်းနဲ့အမစခင်အဲဒါပေမဲ့ပြီးသွားတဲ့ချိန်မှာတော့ဟိုဖြစ်မလာတာတွေရှိတယ်ပေါ့လေဟုတ်ကဲ့
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဒီ American ပြည်တော်စုကဟိုမြန်မာပြည်အကဲခတ်တူဖြစ်တဲ့ဒေါက်တာတင်းဆွေရဲ့သဘောထားလေးကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဆရာဦးတင်းဆွေဒီ2019ခုကိုပြန်ပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်စိန်ခေါ်မှုတွေဒီတိုးတက်မှုဆက်ရုံမှုဘာတွေများမြင်မိတယ်လဲခင်ဗျာ
โอเคဒီ energy ဆိုရက်တက်လာကစားကပြည်သူလူထုရောနိုင်ငံကကရောအင်တာမအကြီးမားမြင့်မားတဲ့ကျက်ပြည့်နေကြုံရဲ့ကြီးတွေကိုမြုပ်လင်းစောင့်သားခဲ့ကြတာအဲတနှစ်တာပြီးလို့ဒုတိယနှစ်နဲ့ရောက်တဲ့အခါမှာတော့ကပုံပြီးလက်တွေ့ကြတဲ့မြန်မာချက်တွေနဲ့အဲမြင်လာကြတယ်လို့ကျွန်တော်မြင်လာတယ်အဲတခါ energy ဆိုရက်ကိုလိုက်ကလည်းပဲဒီဒုတိယနှစ်2019ခုနှစ်ပြန်မှာပုပ်ပြီးတည်ငြိမ်တဲ့အစိုးရနဲ့တူတဲ့အလုပ်တွေလှုပ်လာတယ်လို့ဟိုကျွန်တော်မြင်တယ်အဲ့တော့ဒီအခြေခံနှစ်ခုပေါ်မှာတစ်နှစ်တိုင်ရလက်တွေကိုသုံးသပ်လို့ရှင်တော့ဖြစ်တဲ့နေရာတွေဖြစ်လာတယ်တည်ငြိမ်မှုရှိတယ်သို့တော့မမျိုးလင့်တဲ့အဲခဏဟောဆွေးနွေးသလိုပေါ့မမျိုးလင့်တဲ့နိုင်ငံကစဉ်မြင့်မှာတော့ဒီခိုင်မြောက်ပိုင်းအရေးခင်ဟာအကြဆုံးမှုကြီးတစ်ခုလို့ပြောရမလားကျွန်တော်ဖြစ်မရတဲ့အမှားကြီးတစ်ခုအမှတ်ကြီးတစ်ခုဖြစ်သွားတယ်လို့ပြောရမှာပေါ့အဲဒါကတော့နိုင်ငံကစီးမြဲသို့တော်လည်းပြည်တွင်းကအနေနဲ့ကြည့်လို့ရှိတော့က NDI အစိုးရကိုတကယ်ပုံမှန်အစိုးရတည်းရဲ့လို့နောက်တစ်ခါဒီမိုကရေစီကိုဟိုကိုစားပြုတဲ့အစိုးရတည်းရဲ့လို့လက်တွေ့ကြတဲ့အမြင်ဘက်ကိုလူလူကမြင်လာကြတယ်လို့ကျွန်တော်ဟိုမြင်ပါတယ်ဟိုစွတ်တရားဆောင်ရမယ်အစီဝါရေးလူမှုရေးပညာရေးကျန်းမာရေးကဏ္ဍတွေမှာဟိုဖြစ်တဲ့နာတွေလည်းဖြစ်လာသလိုပို့ပြီးတော့သိတာကတော့ဒီကာကွယ်ရေးပေါ့နော်အစိုးရတစ်ခုတိုင်းပြည်တစ်ခုမှာကာကွယ်ရေးပြောပြောလက်နက်ကင်ဖွဲ့စည်းပြောပြောဒီအချက်ကတော့ဒီ2019ခုနှစ်ဖြစ်ပျက်တည်ကနေပြီးတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခွင့်အရေးဟာအစိုးရနဲ့အဲတက်မတော်လို့ပြောရမယ်ကာကွယ်ရေးတွေဟာမတူဘူးကွဲပြားတယ်ဆိုတာကိုဟိုလူအားလုံးကအထူးသဖြင့်နိုင်ငံတကာကပိုပြီး တိတော်စီတဲ့အချက်ကို2019ခုနှစ်ကမိမောင်းထုတ်ပြခဲ့တယ်လို့ကျွန်တော်မြင်ပါတယ်ခင်
ဗျ။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့သတင်းစာဆရာဦးတီယာတွေ့လဲလေးလိုက်ပေါ်မှာရှိနေပါတယ်။ဆရာဦးတီယာတွေ့ရဲ့အမြင်ကိုပြောပါအောင်ခင်ဗျာ။ကျွန်တော်ဒီ2019ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်တိုးတက်မှုဆွေးယုံမှုတွေဘာတွေများရည်ရွယ်အဖြစ်မြင်ရတယ်လို့သုံးသပ်လို့ရမယ်။
နောက်တော့သက်ကိုလည်းခုနှစ်ကိုပြန်ပြီးသုံးသပ်မယ်ဆိုလို့ရှိရင်ကျွန်တော်ကတော့ဟိုအဖက်ဖက်ကပေါ့နော်ကျွန်တော်တို့ဒီအစိုးရအစ်စ်အနေနဲ့ကျွန်တော်တို့ဒီသူရဲ့မူလကနဦးစိတ်ကူးစိတ်သားနေအောင်ဘယ်လောက်ထိဖြစ်နိုင်ရည်ရှိတယ်လဲဘယ်လောက်ထိမဖြစ်နိုင်ရည်ရှိတယ်လဲဘယ်အားတွေကစိန်ခေါ်မှုတွေဖြစ်ပြီးတော့ဘယ်အားတွေကတော့ပြန်အသာစီဖြစ်နေတယ်လဲဆိုတာကိုသူ့အနေနဲ့ပထမဒီပေါ့နော်ကျွန်တော်တို့ဒီစိတ်ကူးစိတ်သားနေအောင်ဟိုဘယ်လောက်အတိုင်းတာအထိကျွန်တော်တို့ဒီစိတ်ကူးစိတ်သားတာပဲရှိတယ်လဲလက်တွေ့လို့ကြခြင်းပြရခြင်းပေါ်မှာကျွန်တော်သုံးသပ်နိုင်တဲ့ဟလာအခြေတစ်ခုတော့ထွက်သွားပြီလို့ကျွန်တော်နားလေတယ်ဘလို့ပေချာတစ်ခုအစိုးရအသိနေတဲ့ဒီနှစ်ဆိုတဲ့ကာလအပြင်မှာပေါ့နော်သူ့တွေလည်းကျွန်တော်တို့ဆန်တော်ဝါသွားနေရတယ်ဟောတိုင်းပြည်ရဲ့ကျွန်တော်တို့စိန်ခေါ်မှုအခြေအဝင်းတော့နိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးနယ်ပယ်ပြည်ပြည်မှာရှိတဲ့တိုင်းပြည်ရဲ့မှာရှိတဲ့ကျွန်တော်တို့ဖြည့်ရှင်းရမယ့်ကိစ္စတွေမဖြည့်ရှင်းလို့မရတဲ့ကိစ္စတွေစသဖြင့်ဒါရီအတိတ်နဲ့တူစားပြီးသွားတယ်ဒီဟာလေးတော့ကျွန်တော်သတိထားမိတယ်ဒီလောက်ပဲရှိတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ဟိုပုဂ္ဂိုလ်တူလည်းရှိနေပါတယ်ကိုကျော်မြင့်တင်ပါကိုကျော်မြင့်တင်ရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အဟုတ်ကဲ့ပါကျွန်တော်အမြင်သဘောတရားကတော့ကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံမှာပြည်တွင်းငွေချမ်းရေးကိုဖော်ဆောင်ဖို့လိုရပါတယ်နောက်ပြီးတော့2008ခုနိုင်အခြေခံဖေဆေဝအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုရပါတယ်ခင်ဗျာအဲ့ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဝေါ်လာကြီးရောဒီဟိုကိစ္စပေါ့နော်ဒီပင်းလီပြည်နယ်ကျွန်တော်တို့ဒီဟိုဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီမြန်မာနိုင်ငံလက်ရှိအနေနဲ့အစိုးရကကပ္ပာမှာနေပြီးကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးပေါင်း135မျိုးရှိတဲ့အနာထက်ကကျွန်တော်တို့ဥသိမ်းစင်အစိုးရလာထားမှာပေါ့ဗျာဒီမြန်မာနိုင်ငံမှာဒီဝိုင်းရလူမျိုးဆိုတာမရှိဘူးဆိုတော့ကပ္ပာကိုဒီအနေနဲ့လက်ရှိအစိုးရကတရားဝင်ကောင်ကပြဖို့လိုရပါတယ်ခင်ဗျာသဘောတော့ပညာရေးအထုံးစီရပေါ့နော်ပညာရေးအထုံးစီရတွေတုံ့ပြန်ဖို့လိုရပါတယ်ကျန်းမာရေးအထုံးစီရတွေတုံ့ပြန်ဖို့လိုရပါတယ်အဲ့ဒီဒီနိုင်ငံမှာလမ်းကြတာတွေပေါ့နော်လမ်းမဆက်သွယ်ရေးတွေကောင်းမှန်ဖို့လိုရပါတယ
်ဟုတ်ကဲ့ကိုချောင်းမြင့်တင်
ကျွန်တော်တို့ဟုတ်ကဲ့ပါနောက်ပြီးတော့ကျွန်တော်တို့ဒီစက်ရှိနေပြီးတော့ဗျာဒီကျွန်တော်နိုင်ငံတကာကတော့ပေါ့နော်ဒီပြည်ပနိုင်ငံတွေကနိုင်ငံချောင်းချင်းနေနေမှုတွေပေါ့နော်အဲ့ဒါကိုနေပြီးတော့စက်ရှိအစိုးရကတိုင်းနိုင်ငံပြည်နယ်တစ်ပြည်မှာဒီစိတ်ဝင်လုံးတွေတက်ဆောက်ပြဖို့လိုရပါတယ်ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပါလဲတရားရေးနယ်လိုက်ပေါ့နော်ကျွန်တော်တို့တရားရုံးတွေမှာဒီပါလဲဆိုတော့တရားစီရင်ရေးတွေဟောစစ်မှန်မှန်ကန်ကန်ဖြစ်အောင်ပေါ့နော်ဒီအဲ့ဒါလုံးဆုံးဖို့လိုရပါတယ်ခင်ဗျာအခုရက်ကျေအုပ်ချုပ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရက်ကျေအုပ်ချုပ်မှုတွေဟာကျွန်တော်ပြည်သူပြည်ကဒါရိုက်နေစေဒီဝတ်ဖြစ်ခွင့်ရတဲ့အခါမှာရက်ကျေအုပ်ချုပ်မှုဒီကိုလက်စာတွေကိုစီမံတရားတွေကိုကျွန်တော်တို့ဒီပေါ်တော့ဆိုရင်ကျွန်တော်တို့9000ကျပ်ပြပါတယ်နောက်ပြီးတော့ဒီရုံးတွေက5000ပြည့်တယ်အဲ့ဒါတွေကိုကျွန်တော်တို့ကသက်ဆိုင်ရာရကောကျေးရောအုပ်ချုပ်ရေးမှုတွေကိုကျွန်တော်အဆင်ပြေတွေကိုခရီးသွားတွေကိုကျွန်တော်တို့ကဒီခက်မှတ်လျော်ညီစောပေါ့နော်တွေ့မြင်ပြဖို့လိုရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်မြင့်တယ်
ကျွန်တော်တို့နိုင်ငံမှာအဆင်ပြေဖို
့ဟုတ်ကဲ့ကျွန်တော်မြင့်တယ်ဆွေးနွေးပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
အစိုးရတည်းရဲ့တိုးတောင်းလွန်းတဲ့အချိန်ကာလတစ်ခုတွင်ပြည်တွင်းလူမျိုးရေးဘာသာရေးအတွင်းဆောင်ပဋိပက္ခတွေဖန်တီးနေကြတဲ့အမျိုးသားရေးအုပ်စုတွေနိုင်ငံရေးအခြေအနေတွေမတည်မငြိမ်ဖြစ်အောင်ဖန်တီးနေကြတဲ့နိုင်ငံရေးပါတီတွေနဲ့နိုင်ငံတကာဖိအားတွေတိုးမြှင့်ဖို့ကြိုးစားနေကြတဲ့အချိန်ပြည်သူတွေဟာတည်တည်ငြိမ်ငြိမ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြတဲ့အတွက်နိုင်ငံရေးအခြေအနေတွေတိုးတက်လာနေတယ်လို့ယူဆမိပါတယ်အထင်ရှားဆုံးအချက်ကတော့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရဝန်ကြီးဌာနတွေအစိုးရလက်အောက်မှာမရှိသည့်အချိန်ပြည်ပခမျိုးစုံနဲ့ရင်ဆိုင်နေရသည့်အချိန်တရားဥပဒေစိုးမိုးရေးအခြေခံဥပဒေပြင်ဆင်ရေးနဲ့အကျင့်ပြတ်ခြားစားမှုတိုက်ဖြတ်ရေးတို့ကိုတတ်နိုင်သလောက်တိုးတက်လာအောင်ဆောင်ရွက်နိုင်တဲ့အချက်ပါပဲ။စီးပွားရေးဟာအခြေခံအဆောက်အုံလိုအပ်ချက်နဲ့အလို့ရှင်အလို့သမားဥပဒေတွေအပြင်ပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေကြောင့်တတ်နေတယ်လို့ယူဆနိုင်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့လက်ရှိဆိုးရလက်ထက်မှာအပြေးဝမရရှိနိုင်သည့်အချိန်ငြိမ်းချမ်းရေးအတွက်နီလန်းကောင်းများနဲ့နိုင်ငံရေးဆွေးနွေးပွဲများအတွက်မူပေါင်းတွေကိုတဆင့်ချင်းတိုးတက်ဆွေးနွေးနိုင်တဲ့အတွက်တိုးတက်မှုတွေရှိလာတယ်လို့ယူဆမိပါတယ်။အချို့အားဖြင့်ဆိုရရင်တော့ကာကွယ်ရေးသာအစိုးရအုပ်ချုပ်မှုအောက်မှာဂုဏ်သိက္ခာရှိရှိရပ်တည်နေမယ်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးကအစရခိုင်ပြည်ပကအစုံအစိုးရရဲ့အားရစရာကောင်းတဲ့ဖြည့်ရှင်းဆောင်ရွက်ပုံတွေကိုအထင်ရှားတွေ့မြင်နိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါတော့ American ပြည်သူ့ကမောင်တသနာရဲ့ပေးစာဖြစ်ပါတယ်။ဆိုတော့သူကတော့ဒီပြည်တွင်းငြိမ်းချမ်းရေးမှာတိုးတက်မှုတွေအထိုက်အလျောက်ရှိရဲဆိုတော့သူယူဆအောင်ပြောထားပါတယ်။ဆက်စောကတော့ဟိုကိုစီသူကတော့ပြောသွားပါတယ်။ဒီမှာဟိုပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ဒီပြီးခဲ့တဲ့နှစ်တာအတွင်းမှာဟိုပြော တိုးတက်တဲ့လောက်တိုးတက်မှုမရှိဘူးဆိုတဲ့အမြင်ရှိပါတယ်ဆိုတော့ပြည်တွင်းငင်းငယ်အပိုင်းမှာဟိုသူပြောတယ်လို့ပေါ့လေဒီနိုင်ငံရေးရဆွေးနွေးပွဲတွေလုပ်ခဲ့တာတွေရှိတယ်ဆိုတော့ဒါရီအောင်တစုံတရာဒီတစ်နှစ်အတွင်းမှာအောင်မြင်မှုလို့တကယ်ပဲသူပြောတယ်လို့ပြောနိုင်ရလားကိုစည်းသူ
ငင်းချင်းရတော့လေဟိုပြောရမယ်ဆိုရင်တော့ဒါကျွန်တော်တို့ဟိုငင်းချင်းနှစ်လို့ပြောရတော့အောင်တော့မဖြစ်ဘူးပေါ့တစ်ချက်ကတော့ဘာကြောင့်လဲဆိုတော့ခုနကျွန်တော်ပြောခဲ့လို့ပဲရခိုင်ရေးရဝင်စောင့်တာပေါ့လေဆိုတော့ငင်းချင်းရလည်းတော်တော်လေးခက်ခဲတဲ့ဟာဖြစ်တယ်ပြီးတော့ဟိုချက်ချင်းလည်းမဖြေရှင်းနိုင်တဲ့ဟာဖြစ်တယ်သို့တော်ညာလည်းဒါဟို NLD ဆိုတဲ့တက်ဆက်မှာလည်းဒါဦးစားပေးဖြေရှင်းရမယ်ဆိုပြီးတော့ပြောထားတဲ့ဟာဖြစ်တဲ့ခါကျတော့တော်ဆန်းစုကြည်ကလည်းဒီနှစ်ကို2019ငင်းချင်းရနှစ်လို့ကြေညာပြီးသူလုပ်ဖို့ကြိုးစားတယ်ဆိုတော့အစာပိုင်းမှာတော့တိုးတက်မှုတချို့ကျွန်တော်တို့တွေ့ရတယ်ပြီးတဲ့ခါကျတော့ဟိုတရုတ်နယ်စပ်မှာကျွန်တော်တို့ကလက်နက်ကင်တွေကများတဲ့ခါကျတော့တရုတ်ရဲ့ပံ့ပိုးမှုတချို့လည်းရတယ်ပေါ့နော်ဆိုတော့အဲ့ကကြတော့ဒုတိယအချိန်ကျွန်တော်တို့27ရာစုပင်လုံးညီလာခံကျင်းပလိုက်နိုင်တယ်။ဒါပေမဲ့သဘောတူညီချက်တွေကကြတော့အများကြီးမရဘူးပေါ့နော်။အများကြီးမရတာခုနကကျွန်တော်ပြောရဲရခိုင်ညောင်းဟိုအာယုံတွေကဒါထိပ်ပိုင်းကောင်းဆောင်တွေအာယုံတွေကအဲ့ဒီဘက်ကိုကျွန်တော်တို့ရောက်သွားတဲ့အခါကျတော့ငင်းချဲရဲ့ဘက်မှာအာယုံမဆိုင်နိုင်ဘူးဖြစ်သွားတယ်။နောက်တစ်ချက်ကတော့ကျွန်တော်မြင်ရတော့ဟို informal meeting တွေပေါ့လေဒါဟိုအလွတ်သဘောဆွေးနွေးပွဲတွေဒါအဖွဲ့ကလည်းများတဲ့အခါကျတော့လေသမ ्या ဆာသာကျွန်တော်တို့တပြိုင်နက်သေးတွေကျွန်တော်တို့လှုပ်တင်နေပြီးတဲ့အခါကျတော့ပင်လုံးညီလာခံလိုဟာမျိုးကြတဲ့အခါကျတော့ဆွေးနွေးဖို့အဆင်မဟုတ်တော့ဘဲနဲ့ဒါဟိုသဘောတူညီဖို့အဆင်ရအောင်သွားတဲ့ဟာမျိုးပေါ့အခုကျတော့ဟိုညီလာခံရောက်မှဆွေးနွေးရတဲ့အခါကျတော့ဟိုသဘောတူညီမှုတွေကလွယ်ကူမရနိုင်ဘူးဖြစ်နေတယ်ပေါ့နော်ဆိုတဲ့အခါကျတော့2018ဆိုရင်တော့ဟိုဒီ2019တည်းမှာအခြေတည်လာတဲ့ဟာတွေကဟိုအကောင့်ထဲပေါ်ခြင်းကျွန်တော်တို့အနိုင်လိုက်တယ်ဒါပေမဲ့2019တည်းမှာကျတော့ကျွန်တော်တို့ကဟိုကျင်းဝထားတဲ့ဟာပေါ့နော်ဒီရီမန်ထားတဲ့ဟာနဲ့ကြည့်ရင်တော့အဲ့ဒါကပါဆက်နေတယ်။ညအခုလုံးဖို့ဘူးသူတော့ရီမန်ဆက်တဲ့ဆိုင်တော့ဟာနေတယ်ပေါ့နော်။အဲ့ဒါလေးတင်ပြပါလိ
ုက်။ဟုတ်ကဲ့။ဆရာဦးတင်ဆွေရဲ့သဘောထားကိုခင်ဗျာဒီ2019တန်းမှာတကယ်တော့ဒီအရသာစုအနေနဲ့ဒီဦးစားပေးဆောင်ရွက်ဖို့ခရီးပေးထားတဲ့ပြည်တွင်းငင်းငယ်ရေးကိစ္စကိုမှဘလောက်ပေါ့အောင်မြင်မှုမအောင်မြင်မှုအတိုင်းအတာအပြင်ပြောမယ်ဆိုရင်ဘာတွေများမြင်မိလဲဆရာအနေနဲ့
။အဲဒီလိုပြပြည်တွင်းရေးဆိုတာအစိုးရကကမ္မကထပြုပြီးဟိုဆောင်ရွက်စီစဉ်ပေးတဲ့အဖွဲ့အစည်းတရက်လိုပဲကျွန်တော်ကမြင်တယ်။ဒါကြောင့်တခါမှမရှိဘူးသေးတယ်ငင်းငင်းရေးဆိုတဲ့သကလုံးတုံးပြီးတော့အဲ့ဒီအစိုးရကဒါကိုတင်ပါတယ်။အရင်ကတော့ဟိုလက်နဲ့နဲ့ငင်းငင်းရေးလဲတယ်။အဲနောက်တစ်ခါဟိုအပြစ်ခတ်ရက်စရေးဆိုတဲ့ဥတီချက်လောက်ထားတယ်။အဲ့ဒီအစိုးရကတော့အဲငင်းငင်းရေးတီသူကတင်ပါတယ်။အဲ့ငင်းငင်းရေးဆိုတာကအပြတ်အလန်နှစ်ဖက်တောင်မဟုတ်ဘက်ဒီအများကြီးနဲ့ဆောင်ရွက်ရတဲ့ကိစ္စဖြစ်တော့အစိုးရတစ်ဖက်သေးကဘယ်လိုမှလုပ်လို့မရခင်ဗျ။အဲကြောင့်ရှေ့မတက်ချင်းသည်ခုနဆွေးနွေးသလိုရခိုင်ရေးခင်းကြောင့်ဟိုတစုံတရာထိခိုက်တဲ့ဟန်တာမှုရှိတာမှန်ပေမဲ့လို့သက်ဆိုင်တဲ့အရင်နဲ့လည်းကဲဖွဲ့စည်းပြီးဘက်ကအာဒီငင်းငင်းရေးဘက်ကိုဟိုတွားဖို့ဟုတ်ပါဟိုတော်တော်ကိုခက်ခဲတယ်ဆိုတာကို2019ခုနှစ်ကပြခဲ့တယ်လို့မြင်တယ်။ NLD အစိုးရကတက်နိုင်ဆုံးစူးစမ်းခဲ့တယ်။သူစူးစမ်းမှုအောင်မြင်တာမအောင်မြင်တာဆိုတာတဲ့ရှေ့ရောက်တယ်မရောက်ဘူးဆိုတာဟာအစိုးရဘက်မှမတည်ပဲနဲ့တကယ်ဟိုလက်နက်ကိုကင်ပြီးတော့တိုက်နေတဲ့ဖွဲ့စည်းတွေအထူးသဖြင့်ဟိုကျွန်တော်မြန်မာတက်မတော်လို့ပါရခင်ဗျာ။အဲ့တော့ဒီလက်နက်ကိုင်အဖွဲ့စီးရီအပေါ်မှာမှုတည်တယ် NLD ကတက်နိုင်ဆုံးစူးစမ်းခဲ့တယ်လို့ပဲကျွန်တော်ကတုံ့ပြန်ချင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကိုတီယာသွေးရဲ့သဘောထားခင်ဗျာတကယ်တော့ကျွန်တော်ဟိုတို့တွေ့နေရတဲ့လောက်ဆိုဒီ2019ထဲမှာဒီတက်မလို့နဲ့တိုင်းလက်နက်ကိုင်အဖွဲ့တွေနဲ့လည်းတိုက်ကြတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေချင်းချင်းကြမှာလည်းတိုက်ပွဲတွေဖြစ်နေတာကြီးရှိနေတယ်ဆိုတော့တကယ်တမ်းဒီအစိုးရမျှော်မှန်းထားသလိုငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုပြန်သုံးသပ်မယ်ဆို2019ထဲမှာဟိုအားရစရာအားမရစရာဘာတွေများတွေ့မိလဲ။
ဟုတ်ကဲ့ကျွန်တော်လည်း2019ဒီ2019နဲ့ပတ်သက်ပြီးတော့ဗောညဉ့်ညဉ့်ရဲ့ပတ်သက်ပြီးကျွန်တော်တော်တော်မျှော်လင့်တယ်။နောက်တစ်ခါအခုကျွန်တော် UNSC ဖွဲ့ကလည်းလက်မှတ်ထိုးဖို့လို့ကျွန်တော်လည်းပြောခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်လည်းတော်တော်မျှော်လင့်တယ်။ဆိုတော့ဟိုအားလုံးပြောနေကြသလိုဗောနော်အရင်ကျွန်တော်တို့ဒီညဉ့်ညဉ့်ရဲ့လုပ်ငန်းစဉ်ကကျွန်တော်တို့အရင်အစိုးရအဟောင်းနေပြီးအစိုးရအသက်လက်ထဲကိုရောက်လာတဲ့အနေအထားအစမ်းရနေပြီးတော့ကျွန်တော်တို့ဒီတက်ကြိတ်ဗောနော်ကောင်းကောင်းမပြနိုင်တဲ့ဘောကတော့ကျွန်တော်တို့တွေ့ရတာဗောနော်ဆိုတော့အဲ့လိုတွေ့ရတာလည်းဒါကကျွန်တော်တို့ဟိုညဉ့်ညဉ့်ရဲ့ဒီဘွေရဲ့တဘောတဘာဝအရကျွန်တော်ကဒါသိကိုတွေ့ရနိုင်တာပေါ့ဆိုတော့အဲ့ဒီနေရာမှာကျွန်တော်ကဗာသတိဟိုထားပြီးလဲဆိုတော့ကျွန်တော်ဒီနောက်ပိုင်းအဖွဲ့ပေါ်လာပြီးတဲ့အခါမှာကျွန်တော်တရုတ်နိုင်ငံအခမ်းအနားလည်းကျွန်တော်တို့ရန်ကြီးနာလာတယ်ပေါ့နော်ဆိုတော့နောက်ပိုင်းအဖွဲ့ပေါ်လာတဲ့ကျွန်တော်အနေထားမှာဒီကျင်းမာမှုအကြောင်းပြုပြီးတော့ကျွန်တော်နိုင်ငံရေးအကျိုးအမြတ်တွေအစိုးရတက်ကရောက်လိုက်တယ်ဆိုတော့ တော်ကညဉ့်ညံ့ကိုတိုက်ရိုက်ညဉ့်ညံ့ရေးမဟုတ်ပဲနဲ့တွယ်ဝိုက်ညဉ့်ညံ့ရေးပေါ့နော်အဲ့ဒီဒေသတွေမှာကျွန်တော်တို့ဒီအစိုးရအဖြစ်နေနဲ့ကျွန်တော်တို့ဒီညဉ့်ညံ့ရေးတစ်ဖက်ကဆွေးနွေးနေလို့တစ်ဖက်ကလည်းဒီလိုတည်ငြိမ်တဲ့အနေအထားတွေတည်ဆောက်ယူပြီးတော့စီးပွားရေးအလားအလာကောင်းတွေလုပ်ပြီးတော့ညဉ့်ညံ့ရေးကိုတတိတပူကြီးတက်နိုင်နေမယ်လို့ကျွန်တော်ကပြောလဲချက်တစ်ခုတစ်စုံတရားတော့ရှိတာပေါ့နော်သို့တော်လည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုပေါ့နော်ဟိုအားရပါရရှိဆက်ပြီးတော့ကျွန်တော်တို့ဒီအခွင့်အရေးနဲ့ဆွေးနွေးနိုင်တဲ့အနေအထားကိုရောက်လာတဲ့အနေထားတော့မရှိဘူးတစ်ဖက်တစ်ဖက်ဈေးဆင်နေတဲ့အနေထားမှာပဲတန့်နေရောဗျအခုလာမယ့်ကျွန်တော်တို့ဒီ2017ကနေစပြီးတော့အခုလာမယ့်ပင်လုံးကနေစပြီးဘယ်လိုစခန်းဖွင့်မလဲဘယ်လိုစပြီးတော့ကျွန်တော်တို့ဒီဟိုဘောတော့စာမျက်နှာပြဖွင့်လဲမယ်ဆိုတော့ကျွန်တော်တို့ကြည့်ရမယ်အနေထားကတော့ကျွန်တော်တို့ဒီ NCA ထိုးပြီးဒီရောညဉ့်ညဉ့်တိဆောက်တဲ့လမ်းကြောင်းပေါ်ကနေကြည့်တဲ့အနေထားကတော့ကျွန်တော်တို့လမ်းမမြင်တော့ဘူးဗျဆိုတော့ UNSC ကလည်းမထိုးဖြစ်ဘူးကျွန်တော်တို့ထိုးဖို့အလားအလာလည်းမတွေ့ရတဲ့အတွက်ကြောင့်မလို့ NCA လစ်စင်သွားတဲ့လမ်းကြောင်းတစ်ခုကတော့ကျွန်တော်တို့ရက်ဆိုင်လူကြီးဖြစ်သွားတယ်သဘောမျိုးတွေ့ရတယ်။ဒါတပ်မတော်နဲ့ဆက်ဆံရေးမှာတော့ဒီကိစ္စဖြစ်နေတာပေါ့နော်။သို့တော်လည်းပဲဟိုကျွန်တော်တို့ဒီလက်ရှိရက်ဆိုင်တဲ့မြောက်ပိုင်းကိစ္စအနေနဲ့ရှင်းကြည့်မယ်ဆိုလို့ရှိလို့ရှိရင်ငင်းကြီးရ NCA လမ်းကြောင်းတစ်ခုတည်းမဟုတ်ပဲနဲ့တခြားလမ်းကြောင်းရောရှိလားဆိုတဲ့ဟာကကျွန်တော်တို့ကစဉ်းစားစရာပေါ်လာတာပေါ့နော်။အဲ့တော့ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီငင်းကြီးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဟိုအားမရတော့လည်းပဲသိုးဝါတဲ့အခြေအနေလို့တော့ကျွန်တော်တို့ပြောလို့မရဘူးဖြစ်နေကြ
okay ပါကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ email ပို့ဖို့ဆွေးနွေးထားတာကိုလည်းဖော်ပြခြင်းပါတယ်သူကတော့ဘိုးသူရဲမြန်မာတင်မောသားတူဆိုပြီးတော့ပို့ဖို့ထားတာပါမတ်စုမွန်ဖတ်ပြပေးပါဦးခင်ဗ
ျနိုင်ငံရေးအရာပြောရရင်လက်နက်ကိုဖြည့်ရှင်းလို့မရတဲ့အနောက်နိုင်ငံဖိအားတွေအတွက်21ပင်လုံးညီလာခံငြိမ်းချမ်းရေးအောင်မြင်မှုအတွက်2008အခြေခံဥပဒေကိုအမြန်ဆုံးပြင်သစ်ပါတယ်ဒါကြီးကိုမပြင်လို့ကတော့လက်ရှိအစိုးရကနိုင်ငံတကာအလှည့်နဲ့တိုင်းရင်းသားလက်နက်ကိုင်များကြားပုံရိပ်တွေကြာဆင်းလာနေမှာပါစီးပွားရေးမှာတော့တရုတ်နိုင်ငံကတက်လာတဲ့အစိုးရတိုင်းနဲ့အဆင်ပြေအောင်နေပြီးစီးပွားရေးလက်ဝဲကြီးအုပ်လေးရှိပါတယ်ဒါပေမဲ့2019မှာကောင်းမွန်သောရင်းနှီးမြှုပ်နှံမှုဥပဒေအတည်ပြုပေါ်ထွက်လာပါတယ်တရုတ်ကြီးဖြစ်ဖြစ်ကလားကြီးဖြစ်ဖြစ်ဂျပန်ကြီးဖြစ်ဖြစ်ဘယ်နိုင်ငံလာလာ2018မှာယင်းနှိမ့်မြုံနံမှုနှိဥပဒေအမြန်ထွက်ပေါ်လာဖို့လိုပါတယ်။သဘာဝပတ်ဝန်းကျင်ပျက်စီးမှုများကတော့မြေဆုံကိုဘယ်အစိုးရတက်တက်ကန့်ကွက်ပါတယ်။ရေရှည်ဖြစ်ဖြစ်ရေရိုဖြစ်ဖြစ်ကြောင်မီးသွေးဆက်ယုံတွေကိုမလုံးသင့်ပါဘူး။သိပ္ပံပညာတိုးတက်ရှာဖွေနေတဲ့ခေတ်ကြီးမှာနောက်တစ်ချိန်လျှက်စစ်ကိုတခြားနည်းလမ်းဒါမှမဟုတ်ဒီထက်ပိုကောင်းတဲ့လျှက်စစ်ထုတ်တာတွေဖြစ်ပေါ်လာရင်ဒီလိုသဘာဝပတ်ဝန်းကျင်ဆုံးရှုံးရတာတွေကိုနောင်နာမရစေချင်ပါဘူး။ဒါကြောင့်ရခိုင်အစိုးရများထက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့လက်ရှိအစိုးရကိုတိုက်တွန်းပါတယ်ဆိုပြီးဘိုးသူရင်တင်မောသားတူကရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဒါကတော့မြန်မာတင်မောသားတူပို့ဖို့ထားတဲ့ email ပါ။ဆိုတော့ဒီသူထောက်ပြတဲ့ထက်ဒီစီဝိုင်းနဲ့ပတ်သက်တဲ့အပိုင်းကိုလည်းကျွန်တော်ဟိုဆွေးနွေးချင်ပါတယ်။ဆိုးဆိုးကတော့ကိုစီရီသူကပြောသွားတာရှိပါတယ်ဒီအခုဟိုတိတ်မကြသေးရပဲကုမ္ပဏီဥပဒေထွက်လာတာမျိုးပေါ့လေ။ဟိုစီဝိုင်းနဲ့ပတ်သက်ပြီးတိုးတက်တဲ့အပိုင်းတွေရှိရဆိုဆိုပြီးတော့ထောက်ပြရတယ်ရှိရဆိုဒါပေမဲ့လည်းဒီစီဝိုင်းရေတို့ဒီဖွံ့ဖြိုးရေတို့အပိုင်းတွေမှာဒီလူလူကြားမှာတော့တိတိတသာရိုက်ခတ်နိုင်လောက်တဲ့အထိတိုးတက်မှုဖွံ့ဖြိုးမှုမျိုးတွေရောဒီ2019ခုနှစ်တည်းမှာရှိရောရှိခဲ့ရလားကိုစီသူ
အဲကျွန်တော်တို့ဟိုဒီစီဝိုင်းလုပ်ငန်းရှင်ဒီသေးရောပေါ့နော်နောက်ပြီးတဲ့ခါကျတာမန်ပြည်သူတွေမှာကြတော့ထင်နေတာစီဝိုင်းရဟိုမတက်ဘူးပေါ့နော်တန့်နေတချို့ကြတော့လဲကျနေတယ်ဆိုပြီးတော့ကျွန်တော်တို့ထင်ကြတယ်ဟိုတစ်ဖက်မှာကြတော့လေဒီ PP ဆိုင်ရာငွေကြေးချောင်ပုံငွေဖွဲ့လို့ပါတော့ဖွဲ့တဲ့စီရင်စရာတွေကကြတော့လေဒါမြန်မာပြည်စီဝါရေးကတက်မယ်ဆိုပြီးတော့သူတို့ကခံမှန်းထားတာရှိနေပါဗျာနော်အချုပ်ကြည့်မယ်ဆိုရင်တော့2019ကဒါဟိုဆိုရသေးရဲ့ကျွန်တော်တို့ဒုတိယနှစ်တက်ဒုတိယနှစ်ဖြစ်တယ်ဒုတိယနှစ်မှာကျွန်တော်တို့ကမတင်နိုင်တတိယနှစ်ကျတော့ဘာဖြစ်သွားမလဲဆိုတော့2020နဲ့ကျွန်တော်တို့ကပြီးသွားပြီးတဲ့ခါကျရင်ဟိုကြည့်လို့ဟိုလူမင်းမကြိုက်တဲ့ဟိုဟာတွေချမှတ်ဖို့ပေါ့နော်ဟိုလက်ရှိတော့ကျွန်တော်လည်းအထင်ဒါပေမဲ့ရေရှည်ကောင်းသောမဲ့ဘူပါရမျိုးစီးပွားရေးဘူပါရမျိုးဆက်ဖို့ကျွန်တော်တို့ဆက်သွားလိမ့်မယ်ဟုတ်ဆိုတော့ sky တောင်းလည်းကျွန်တော်တို့ကဟိုစီးပွားရေးပိုင်းမှာကျွန်တော်တို့ထိရတယ်ကျွန်တော်တို့ရှိတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အရင်းမြစ်တွေပါကြာရခိုင်နဲ့ကျွန်တော်တို့ကစီးဝင်သွားရတဲ့ခါကြတာလေဒါဆိုကြုံပြောမယ်ဆိုရင်တော့စီးပွားရေးကတော့ဟိုတည်ကြီးအားရစရာကျွန်တော်တို့မရှိဘူးပေါ့နော်ပြည်သူလူထုရဲ့အမြင်ကစီးပွားရေးကထိခိုက်တယ်လို့ထင်နေတဲ့အတွက်အဲ့ဒီပုံမှန်မူတည်ပြီးတော့သူတို့ပတ်စံသုံးတာတွေပါကြာဒီထဲမှာရှော့သွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဟုတ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကတစင်ဟိုပေးပို့ပြီးတော့သဘောထားပေးထားတာတချို့လည်းရှိပါတယ်ကျွန်တော်ရှားပေါင်ကျေးဇူးပြုဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါသောရရှင်သောမြေရောမြေဆိုတဲ့သူရေးထားတာကတော့မြန်မာပြည်အနှံ့ပြားကျေးလက်ယွာများမှာဆက်သွယ်ရေးကောင်းအောင် MPT တာဝါတိုင်းရရှိရေးမိရရှိရေးများမြို့များတပြေးညီဆောင်ရွက်ပေးစီခြင်းပါတယ်တဲ့နောက်ထနေမင်းသားဆိုတဲ့သူကတော့တိုးတက်ဖို့ကအလွန်ခက်ပါလိုက်အောင်မယ်ကိုကပြင်လိုက်သူကဖြစ်လိုက်နဲ့ဖြစ်နေတဲ့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဝေးနေပါအောင်မယ်တူးချင်းစီပြင်ဖို့လိုပါမယ်ဆိုပြီးရေးပါတယ်နောက်မြင့်မြင့်ဆိုသူကတော့နှစ်တက်ကူတော့မှမှန်ပါတယ်စီးပွားရေးအရာဘာမှတိုးတက်မှုမရှိတာအမှန်ပါပဲ အင်အိုကြီးကိုပြင်နေရလို့လားတော့မသိပါဘူးဒေါအောင်ဆန်းစုကြည်မှာအာဏာမရှိပါစစ်တပ်ကအာဏာအများကြီးယူထားတာပါလွှတ်တော်ကလည်းချင်းရင်ဟင်းမကြဟင်းချိုဟင်းမကြဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့သူထောက်ပြတဲ့အချက်ကိုလည်းကျွန်တော်ဆွေးနွေးချင်ပါသေးတယ်ဒီသူပြောတယ်လို့ပေါ့လေလွှတ်တော်ဟာဒီချင်းဟင်းမချဟင်းချိုဟင်းမချဖြစ်နေတယ်ဆိုပြီးပြောတယ်ဆိုတော့ဒီလွှတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောတနည်းတွင်းမှာဘလောက်လုံနိုင်ခဲ့တယ်လို့ယူဆတယ်လဲဒါဆရာဦးတင့်ဆွေကတော့အရင်တော့ဒီပြည်သူလွှတ်တော်ကိုယ်စားလှယ်တူလည်းဖြစ်ခဲ့ဘူးလေဆိုတော့ဆရာဦးတင့်ဆွေရဲ့အမြင်ကိုလည်းကျွန်တော်ကြားချင်အရင်ကြားချင်ပါတယ်ဒီလွှတ်တော်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အားရမှုအားမရမှုဘလို့များရှိပါတယ်ဆရာမြင
်ဟုတ်ကဲ့ဒီ2019နဲ့မှာလွှတ်တော်ကဟိုဟိုထူကြပြီးတော့ဟိုဆော်ရွေးမှုထူကြရဲဆိုတာတည်င်းအနေနဲ့ထူကြမှုပေါ့ဟောအကောင့်အဆိုဟိုကြည့်လို့ရှိရင်တင်းငင်းငင်းနဲ့ဟိုပြုတ်တဲ့ဥပဒေတွေပြုတ်ခဲ့တယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာအာခုနလိုစီဝိုင်းနဲ့ဆိုင်တာပဲပြပြတခြားအကြောင်းအရာပြပြတော်တော်များများတော့ဟိုလုတ်ခဲ့ပါတယ်အဲနောက်တစ်ခါဒီလွတ်တော်ကအစိုးရနဲ့ဟိုပါတီတခုတည်းဖြစ်တော့ကဟိုပဋိပက္ခလည်းမရှိဘူးပေါ့သို့တော်လွတ်တော်ထဲမှာဟိုအလုံးသိတဲ့တိုင်ထူကြနေတဲ့တမတော်ကိုယ်စားလှယ်တွေကတော့ဒီငွေဆက်ကူကိစ္စအာငွေဆက်ကူမှာပိုကျုံအောင်စာအယုတ်ကိစ္စဟိုထပ်ကန့်ွက်တဲ့ဆိုတဲ့တဲ့က2019ခုနှစ်မှာဟိုလူပြောအများဆုံးတဲ့တစ်ခုဖြစ်တယ်ပေါ့နော်ဟိုဒါကလည်းကျွန်တော်မြင်တာကတော့ဆန်းတော့မဆန်းဘူးသို့တော်လည်းပဲအဲ့လောက်အထီတော်လွတ်တော်ကတမတော်ကပေါ့နော်လွတ်တော်ထဲမှာသူတို့ရဲ့သဘောထားပေါ်ပြဒါဟာဒီတမတော်ရဲ့ဒီကနေ့လက်ရှိသဘောထားနဲ့နောက်နှစ်ဆယ်စုနှစ်အနည်းငယ်အတွင်းမှာသူတို့သွားမဲ့လမ်းကြောင်းကိုလွတ်တော်ကနေတဆင်ပေါ်ပြရရကြတဲ့အတွက်ဒါအမှန်တမဝန်ရေးရာခေါင်းနေလို့မြင်ပါတယ်ခြုံလိုက်လို့ရှင်တော့ဒီလွတ်တော်ဟာဟိုလုံးတဲ့လုံးထိုက်တာတွေကိုတည်တည်ငြိမ်ငြိမ်ဆောင်ရွက်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျန်နေသေးတဲ့ဒီကျွန်တော် Facebook ကမှတ်ချက်တချို့ကိုလည်း share ပေါ့မယ်ဆက်ပြဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါအောင်စေးရာဆိုတဲ့သူရေးထားတာလို့ရေးထားတာကတော့လိုရင်းတိုရှင်းပြောရရင်ညီညွတ်မှုမရှိသေးတဲ့၍ဘယ်သောအခါမှတိုးတက်မှုမရှိနိုင်ပါဆိုပြီးရေးပါတယ်။နောက်သောရရှင်မြင့်ဦးမောင်ဆိုသူကတော့တိုးတက်မှုဆောက်ရုံမှုဆိုတာဖောင်ဒေးရှင်းအုံမြင့်နဲ့ဆိုင်ပါတယ်။နှစ်ပေါင်းများစွာဖြည့်ဆည်းခံခဲ့ရတဲ့မိန်းကလေးမိန်းမကောင်းပြန်ဖြည့်ဖို့ကိုကာလတိုမှမဝေဖန်သင့်ပါ။အကောင်းမြင်သဘောနဲ့ပြောတာပါဆိုပြီးရေးပါတယ်။နောက်သောရရှင်ကြည်မောင်ဝင်းဆိုသူကတော့2018မှာလဲဘာမှအဆဆမတိုးတက်နိုင်ပါဘူး။ NLD ကသူလှုပ်ချင်တယ်လို့လှုပ်လို့မရတာစစ်တပ်ကအပြိုင်ရှိနေလို့ပါ။အစိုးရကလှုပ်စစ်တပ်ကဖြက်ဘာမှမတိုးတက်နိုင်ပါဘူး။အမေစုကအရေးကြီးတဲ့ဖွဲ့စည်းပုံမပြင်းနိုင်မချင်းလက်ရှိအစိုးရမပြုတ်ကြရင်ကံကောင်းရခိုင်အရေးလဲကြည်လေစစ်တပ်လုံရက်ကိုအမေစုကတာဝန်ယူရတယ်အစိုးရလုံရက်ကြတော့ဒီစစ်တပ်ကတာဝန်မယူဘူးဒီတော့တိုးတက်မှုကတော့2018လဲဒီလိုပဲလုံးလေလိုက်နေမှာပါဆိုပြီးရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဟိုပြီးခဲ့တဲ့နှစ်ထဲမှာ2019မှာပြန်ကြည့်မယ်ဆိုရင်တော့ဒီအကဲဆက်တဲ့ရခိုင်အရေးပြဿနာတွေပေါ်ခဲ့တယ်မျောလင့်မထားပဲထဖြစ်တဲ့ကိစ္စလို့ပြောနိုင်တာပေါ့လေဒါကြောင့်လဲတခြားဦးစားပေးရမယ်ကိစ္စတွေတော်တော်များများနောက်တန်းရောက်ကုန်တာတွေရှိတယ်ဆိုတော့ဒီလိုနှစ်ဟောင်းမှာကျွန်တော်တို့ကြုံခဲ့ရတဲ့အတွေ့အကြုံတွေပေါ်ကနေသင်ခန်းစာယူပြီးတော့နှစ်သစ်မှာဒီအစိုးရအပိုင်းကပဲဖြစ်ဖြစ်လူလူဘက်ကပဲဖြစ်ဖြစ်လုံနိုင်တာဆောင်ရွက်နိုင်တာတွေဘာတွေရှိရလို့ပြောနိုင်မလဲကိုတရားသွေး
ဟုတ်ကဲ့ဟိုရခိုင်ကိစ္စဆိုတော့ကျွန်တော်တို့တိုင်းပြည်မှာတော်တော်ဟိုကြီးမားတဲ့အဖြစ်အားလည်းဖြစ်တယ်အဲ့တော့ကျွန်တော်တို့မကောင်းတဲ့အကျိုးဆက်တွေလည်းအများကြီးဖြစ်တယ်ဗျအဓိကကတော့ကျွန်တော်တို့ဒီတူရီဇင်မှာလည်းစပြီးထိခိုက်နေတယ်နောက်တစ်ခါနိုင်ငံတကာကျွန်တော်တို့မျောလင့်နေတယ်ကျွန်တော်တို့အမျောလင့်ကြီးမျောလင့်နေတယ်ဒီနေ့မြို့နယ်မှုတွေလာဖို့ခက်သွားတယ်နော်ကျွန်တော်တို့ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့ဝန်ဆန်းမှုတွေနိုင်ငံတကာအတိုင်းဝိုင်းနဲ့ကျွန်တော်တို့ဟိုသဟသာရဖြစ်ဖြစ်နေထိုင်မှုကိစ္စတွေမှာလည်းအဟံတားတွေဖြစ်ခဲ့ရတယ်ဒါပြကျွန်တော်2018ခုနှစ်မှာကျွန်တော်တို့မြင်ဆင်ရမယ့်ခက်ခဲတွေနဲ့ကျွန်တော်တို့ခန်းချောက်မှုတွေပေါ့ဗျာကျွန်တော်တို့2018ခုကျွန်တော်တို့မျောလင့်တကြီးပြေးဝင်ရမှာမဟုတ်ပဲねကျွန်တော်တို့တတိကြီးစွာနဲ့ပြေးဝင်ရမယ်အနေထားဖြစ်တယ်ဗျာအဲ့ဒီအချိန်မှာကျွန်တော်ဒီလိုဖြစ်အားရဲ့ကျွန်တော်တို့ဘေးတွက်ကောင်းကျိုးပေါ့နော်ကောင်းကျိုးတစ်ခုကပါလဲဆိုတော့ဟိုမိတို့ပင်လားဒီအချိန်ဥပဒေဆိုင်ရာပြဿနာတွေနိုင်ငံရေးပြဿနာတွေရှိနေကြမှုစစ်တပ်နဲ့ကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့ဒီတိုက်ခိုက်ပါတီအချို့ပေါ့နော်ကျွန်တော်တို့ဒီပြည်သူလူထုရှားမှာအာကျွန်တော်တို့ဒီစီလုံးအတိုင်းအတာတစ်ခုပေါ့နော်အခြေတွေပေါ်မှာငါတို့ညီညွတ်မှဖြစ်မယ်ဆိုတော့အခြေတွေတစ်ခုကိုတော့ကျွန်တော်တို့တွန်းပေးလိုက်လို့ဖြစ်သွားတယ်ဆိုတော့ဒီအခြေတွေကကျွန်တော်တို့ကောင်းမွန်တဲ့ဒီစီလုံးစီလုံးညီညွတ်မှုရောမတင်မပဲရလိုက်တဲ့တန်ငယ်ရေးရစီလုံးညီညွတ်မှုဒီ2018လို့ကျွန်တော်တို့ခန့်ချက်ကတိုက်စစ်ကနှစ်ခုလုံးကို ကျွန်တော်တို့ဟန်ချက်ညီဖွင့်နိုင်မှုလို့ရတယ်အကယ်၍ဖွင့်နိုင်ရင်တော့ကျွန်တော်တို့အစိုးရအကောင်2018ကကျွန်တော်တို့တိုင်းပြည်အတွက်ဒီကောင်တစ်ခုပြန်ဖြစ်လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်တဲ့ဗဟင်္ဂဆရာဦးတီယာသွေးမြန်မာရေးအခက်အခဲတွေဖြစ်ကြတဲ့ဦးစီရသူအမေရိကန်ပြည်အောင်စုကဒေါက်တာတင်းဆွေကိုရိုင်ရောအီးမေးလ် Facebook တွေမှာပါဝင်ဆွေးနွေးသူတွေနဲ့တော်တာရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လုံးစီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေး live ဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခု VOA သောရရှင်တွေအတွက်ဒီဇင်ဘာလတေးလက်ဆောင်ဖြစ်အစိုးရဇော်ပိုင်ရဲ့စာမနက်ခင်းဆိုတဲ့တဲ့ချင်းကိုထုတ်လွှင့်ပေးပါရစေရှင
်다가피게지미아테네로뛰미라봄예양네디로네야타이도메네네지마코웨라메뛰리냐예진리나치니가
ကနေခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်အစဆုံးကိုမနေ့၈ရက်နေ့ကနေ9ရက်တစ်ချိန်နေ့လည်း၁၂ရက်နေ့ကနေနေ့ကင်းတနာရီတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုတနင်္ဂနွေနေ့မနေ့ဖက်ကြော်တဲ့ငါချိန်ညာပေးပါအောင်မယ်ရှင
်။ Israel နိုင်ငံဆိုင်ရာအမေရိကန်တန်ရုံကို Jerusalem မြို့တော်ကိုရွှေ့ဖို့သမ္မတ Donald Trump ကဆုံးဖြတ်ခဲ့တာဟာတရားမဝင်တယ်လို့အာရဗျလူလူရဲ့ခန်းစားချက်တွေကိုထိပဲလိုက်ထိပါလိုက်တာလည်းဖြစ်တယ်လို့ဆိုပြီးစနေနေ့ကအီဂျစ်နိုင်ငံကာရိုမြို့တော်မှာလုပ်ခဲ့တဲ့အာရဗ်အဖွဲ့ချုပ်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီအဆုံးဖြတ်ချက်ပေါ်ပါလက်စတိုင်းတွေကကန့်ကွက်ဆန္ဒပြနေကြတာလည်း၃ရက်ရှိသွားပါပြီ။အီရတ်နိုင်ငံမှာရှိတဲ့ IS စစ်သွေးကြောအဖွဲ့ကိုတိုက်ထုတ်တဲ့၃နေ့ကြာစစ်ပွဲအောင်မြင်မြင်နဲ့ပြီးဆုံးသွားပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒယ်အဘာဒီကစနေနေ့မှာကြေညာပါတယ်။အီရတ်စီးရီးယားနယ်စပ်ဒေသကိုအီရတ်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်IS စစ်သွေးကြောတွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာလိုက်ကြောင်းဝန်ကြီးချုပ်အာဘာဒီကဘဲကရမှာလုပ်တဲ့အီရတ်သတင်းသမားများတမကကအစီအစဉ်နဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံပြီးကိုယ်စံတာနဲ့ကိုယ်မူရင်းနေရာတွေစီပြောင်းလဲအောင်လုပ်ပေးဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကိုလူသားချင်းစာနာမှုအကူအညီပေးဖွဲ့တွေကတိုက်တွန်းနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့ရဲ့လက်ရှိနေအိမ်တွေမှာသူတို့ကိုယ်တိုင်ဘေးရန်ကင်းကင်းနဲ့ထူထောင်ခွင့်မပြုဘူးဆိုရင်ရခိုင်ပြည်နယ်မှာပြန်လာတဲ့လူဝင်သားတွေကိုထားမဲ့ဘယ်လိုစခန်းအသစ်မျိုးကိုမစူလက်ခံမှာမဟုတ်ဘူးလို့လည်းပြောကြပါဗျ။ကယ်လီဖိုးနီးယားပြည်နယ်မှာလာမယ့်ကာလတွေကြာရင်နောက်ထပ်တော်မီတွေလောင်ကျွမ်းနိုင်သေးတယ်လို့ပြည်နယ်ဥချိုရေးမှူးဂျယ်ရီဘရောင်းကသတိပေးလိုက်ပါတယ်။လက်ရှိမှာကိုပဲလောင်ကျွမ်းဆဲတော်မီ6ခုကိုမိသက်သမားတွေညှိနှိုင်းနေရပြီးလူတယောက်တည်းမနဲ့တည်ဆုံထားပြီးဖြစ်ပြီးတော့နေအိမ်ယာပေါင်းများစွာပျက်စီးထားပါပြီ။လုံခဲ့တဲ့တင်ပတ်တွင်အဆူအဆုံပျက်စီးမှုတချို့ရှိခဲ့တဲ့ Los Angeles မြို့ဘက်က Ventura ခရိုင်ကိုအုတ်ချိုရည်မှုဘရောင်းသွားကြည့်ပါခင်ဗျာ
VOA American တန်ရတနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လုပ်ရည်မှုက Talking မြို့သက်ဖြစ်ပြီးတန်ဖတ် Engineer ကတော့ John Ellison ဖြစ်ပါရဲ့ရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16စက္ကန့်25ရုပ်ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington.